Welcome to the Voice of America in Burmese.
Mingla Manakima, Washington Euro View American Tangani, Natal Sakuguni, Meshla Satonye, Botabuni Neneke, Sisingo, Nemasano Jemene, Chow Nagani, Konanaiti, Lightometer, Tonsani, Laze, Laser Shitugani, Dai Tolin, Domawash. Jama, Injinaima.
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်ICC ရှေ့နေမြတ်အဖွဲ့ကရိုဟင်ဂျာတွေအစုလိုက်ကြုံလိုက်ထွက်ပြေးအောင်လုပ်ရမှာတာဝန်ရှိသူတွေအရေးယူခံရမှာဖြစ်ကြောင်းသတင်းစာရှင်းတဲ့ဘက်မှာပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီယာကောင်းပါပြီဆော့ဆော့ကကြားခဲ့ရတဲ့ဒီရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေကိုစုလိုက်ကြုံလ then the prosecutor will investigate.
ဒါကတော့ Dhaka မြို့တော်မှာတင်းလာနေကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်း ICC ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါရှင်။တခါ Washington DC မြို့တော်မှာမနေ့ကပြုလုပ်ခဲ့တဲ့ Rohingya အရေးထောက်ခံမှုပြတ်သားတဲ့နေ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယကမ္ဘာစစ်တွင်ကြာဆုံးပြောက်ဆုံးခဲ့ကြတဲ့ American စစ်မှုထမ်းတွေရဲ့ကျွင်းကျန်ရုပ်အလောင်းတွေလို့ယူဆရတဲ့ရုပ်ကျွင်းတွေကိုမြန်မာနိုင်ငံကနေ American ကိုလွှဲပြောင်းပေးအပ်ခဲ့တဲ့သတင်းလွှာကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြမှာပါရှင
်။ Syria နိုင်ငံအရှိန်မြောက်ပိုင်းက IS လက်ကျန်တွေထိန်းချုပ်ထားတဲ့ Baghdad ဒေသမှာ IS တွေကိုပြစ်မှတ်ထားပြီး American တွေထောက်ခံပံ့ပိုးနေတဲ့တပ်ဖွဲ့တွေက Rocket တွေတနက်တွေနဲ့ပစ်ခတ်နေတဲ့အတွက်IS တိုက်ခိုက်ရေးသမားအများစုပါဝင်တဲ့လူပေါင်း3000လောက်အင်ကာနေကအဲ့ဒီဒေသကနေထွက်ပြေးခဲ့ကြပါတယ်။ဒီအားနဲ့ချီတဲ့ IS တိုက်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုတွေဟာအင်ကာနေကတစုတဝေးတဲ့လက်နက်ချခဲ့ကြတယ်လို့ Syria Democratic Tau SDF အဖွဲ့နဲ့ Quds တာဝန်ရှိသူတွေကပြောပါတယ်။ Baghdad နားကိုရောက်လာတဲ့ရေစတီအမျိုးသမီး3ဦးနဲ့ကလေးငယ်4ဦးတို့ကိုလည်း American နေပံ့ပိုးပေးထားတဲ့တပ်တွေကကယ်တင်ခဲ့ရတယ်လို့ SDF ကပြောပါတယ်။SDF တပ်ဖွဲ့ဟာ Syria အရှေ့မြောက်ပိုင်းက IS လက်ကျန်တွေရဲ့နေရာကိုဝင်ရောက်ရမှာ IS တွေခုခံမှုအတွက်လောက်ထားတဲ့မြေမြုပ်မိုင်းတွေထောင်ချောက်တွေရှိနေတဲ့အတွက်ဖြည်းဖြည်းချင်းသာဝင်ရောက်နိုင်ရတာပါ။ဒါပေမဲ့ IS တွေကြဆုံးဖို့နီးလာနေပြီလို့ SDF အရာရှိတွေကအင်ကာနေမှာပြောကြားခဲ့ပါတယ်
။ Boeing 737 MAX 8လေယာဉ်ဟာပြန်တန်းဖို့ဘေးကင်းတယ်လို့ Boeing ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Daniel Mullenberg ကသမ္မတ Donald Trump ကိုအမခံပြောကြားထားတဲ့အကြောင်းကုမ္ပဏီကပြောပါတယ်။သမ္မတ Trump နဲ့ Mullenberg တို့အင်္ဂါနေ့ကတယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာဖြစ်ပြီး Boeing ကုမ္ပဏီဘက်ကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ပြီးခဲ့တဲ့တနင်္လာနေ့တုန်းကအီသီယိုးပီးယားလေကြောင်းလိုင်းရဲ့737 MAX 8လေယာဉ်ဟာအဒစ်ဆဘာဘာမြို့တော်ကနေပြန်တက်ပြီးတိတ်မကြခင်ပြတ်ကျခဲ့တာကြောင့်လူပေါင်း159ဦးသေဆုံးခဲ့ရတာပါ။ပြီးခဲ့တဲ့5လလောက်တုန်းကလည်းအင်ဒိုနီးရှားနိုင်ငံဂျကာတာကနေပြန်လာတဲ့ MAX 8လေယာဉ်တစ်စင်းကဂျာဗာပင်လယ်ထဲပြတ်ကျလို့လိုက်ပါသွားသူ189ဦးစလုံးသေဆုံးခဲ့ရပါတယ်။တရုတ်၊တူရကီ၊အင်ဒိုနီးရှား၊ဘရာဇီး၊တောင်ကိုရီးယားနဲ့ဥရောပသမ္မတတစ်ခုလုံးအပါအဝင်ကမ္ဘာတစ်လွှာကနိုင်ငံတွေကသူတို့လေကြောင်းလိုင်းတွေမှာ MAX 8အမျိုးအစားလေယာဉ်တွေပြန်တက်မှုကိုတားမြစ်ဆိုင်းငံ့ထားပါတယ်။အမေရိကန်သမ္မတထရန့်ကလည်းခင်မီခီတဲ့တင်လေယာဉ်တွေဟာတိတ်ကိုရှုပ်ထွေးလာတယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပေမဲ့အမေရိကန်ပြည်တော်စုမှာတော့ MAX 8အမျိုးအစားလေယာဉ်ပြန်တက်မှုကိုတားမြစ်မထားပါဘူးရှင်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနောက်ဆုံးတင်သွင်းခဲ့တဲ့ EU ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်မူကြမ်းကိုအင်္ဂါနေ့ကဗြိတိန်လွှတ်တော်မှာအမတ်တွေကတခဲနဲ့ပယ်ချခဲ့လိုက်ပါတယ်။အခုလိုသူ့အဆိုကိုလက်မခံတဲ့အတွက်ကြောင့်စိတ်မကောင်းဖြစ်ရကြောင်းဝန်ကြီးချုပ်မေးကပြောပါတယ်
။ I profoundly regret the decision that this house has taken tonight.I continue to believe that by far
ကျွန်မရဲ့အဆိုကိုလက်မခံတဲ့အတွက်တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ EU ကနေခွဲထွက်တဲ့အခါစနစ်တကျခွဲထွက်တဲ့နေရာအကောင်းဆုံးဖြစ်ပြီးဒီတနည်းပဲရှိတယ်ဆိုတာကျွန်မဆက်ပြီးယုံကြည်နေစေဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါ။ဝန်ကြီးချုပ်မရဲ့အဆိုကိုကန့်ကွက်မဲ့390တမဲထောက်ခံမဲ့242မဲနဲ့ဗြိတိန်လွှတ်တော်ကပယ်ချခဲ့တာဖြစ်ပြီးဗိုလ်တပူးနေမှာတော့ EU ကနေဘာသဘောတူညီချက်မှမပါဘဲမတ်လ29ရက်မှာဗြိတိန်ကခွဲထွက်ဖို့အဆိုကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့ဗိုလ်တပူးနေမဲခွဲရမှာသဘောတူညီမှုမရကြရင်နှုတ်ထွက်ရေးကိုဆိုင်းငံ့ဖို့အတွက်ကြက်တဲ့ပြည်နေမှာမဲထောက်ခွဲကြမှာပါ။ တကယ်လို့ဆိုင်းနှံငံ့ဖို့အတွက်ဆုံးဖြတ်ခဲ့ရင်သဘောတူညီမှုတရားရာရေးအတွက်ဆွေးနွေးခြင်းတိုးပေးဖို့အတွက်ဝန်ကြီးချုပ်မင်းအနေနဲ့ဥပဒေပြဋ္ဌာန်းချက်အပိုက်50အရနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ကခေါင်းဆောင်တွေနဲ့ညှိနှိုင်းရမှာဖြစ်ပါတယ်။ EU အဖွဲ့ဝင်အိုင်ယာလန်နဲ့ဗြိတိန်မြောက်ပိုင်းကအိုင်ယာလန်တို့ရဲ့နေဆက်ဒေသကိုဗြိတိန် EU ကခွဲထွက်ပြီးနောက်ပိုင်းဆက်ပြီးတော့ဖွင့်ထားစေဖို့ဥပဒေကြောင်းအရခိုင်မြဲတဲ့အပြောင်းလဲချက်အတွက်ဥရောပကော်မရှင်အကြီးအကဲနဲ့ဝန်ကြီးချုပ်မင်းတို့တနင်္လာနေ့ညှိနှိုင်းမှုကရရှိတဲ့သဘောတူညီချက်ကိုလက်ခံဖို့အတွက်လွှတ်တော်မှတွေကိုဝန်ကြီးချုပ်မင်းကပန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလဲရှုံးနိမ့်ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမှာကောလိပ်ဝင်ခွင့်လိမ်ညာမှုကြီးအဖြစ်အစိုးရရှင်တွေကဆွဲချက်တင်လိုက်တဲ့လူပေါင်း50ထဲမှာဟောလိဝုဒ်ကကြော်ကြားတဲ့မိဘတွေကောလိပ်ဝင်ခွင့်ကြီးချက်သူတွေအရေးချင်းစစ်ဆမ်မိုးပွဲကြီးချက်သူတွေနဲ့ကောလိပ်တာဝန်ရှိသူတို့တို့ပါဝင်ပါတယ်။ဒီမှုကြီးဟာဆိုရင်အမေရိကန်တရားရေးဌာနရဲ့တရားစီရင်မှုတွေထဲကအကြီးဆုံးသောကောလိပ်ဝင်ခွင့်လိမ်ညာမှုကြီးလို့အစိုးရရှင်တွေကပြောပါတယ်။ကျောင်းသားတွေအတွက်အရေးချင်းစစ်ဆေးမှုထောက်ခံပေးမှုနဲ့အားကစားထူးချွန်မှုတွေကိုလိန်ညာဆောင်ရွက်ပေးဖို့အတွက်ဝီလျံရစ်စင်ဂါကိုမိဘဖြစ်သူတွေကငွေပေးခဲ့တယ်လို့ပြောဆိုထားပြီးဒီနောက်မှာကျောင်းသားတွေကပြန်ဆိုင်မှုများတဲ့ထိတ်တန့်ကြောင်းတွေကိုတက်ခွင့်ရခဲ့ကြတယ်လို့အင်္ဂါနေ့မှာတရားရေးဌာနကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့တရားရုံးစာလည်းထွက်လာပါတယ်။အခုဆွဲချက်တင်ခံထားရတဲ့သူတွေထဲမှာတော့ဟောလိဝုဒ်သေးဥဆောင်နေဖြစ်တဲ့ Felicity Huffman နဲ့ Lauren Ludlum တို့လည်းပါဝင်ပါတယ်။ထောက်ခံပေးမှုအရေးချင်းနဲ့တခြားလိုအပ်တဲ့အရေးအသွေးတွေမရှိဘဲ Yale, Stanford, Georgetown, Tech တို့လိုဂုဏ်သတင်းကြီးတဲ့ American College တွေမှာသူတို့သားသမီးတွေတက်ခွင့်ရရေးအတွက်အတိုင်းပင်ခံတဲ့တခြားသူတွေကိုဒေါ်လာသိမ့်ချပေးခဲ့ကြတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲဆိုထားတာဖြစ်ပါတယ်။
UAE American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483တိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ရွက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE American တိုင်းကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာတန်းလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့အင်္ဂါနေ့မတ်လ9ရက်ကနေတပတ်ကြာသွားရောက်ကြည့်ရှုခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကရှေ့နေကြုံရုံးကိုယ်စားလှယ်အဖွဲ့ဟာသူတို့ရဲ့ခီးစဉ်ပြီးမတ်လ7ရက်နေ့မှာဒက္ကာမှာသတင်းစာရှင်းလင်းပွဲပြုလုပ်ပါတယ်။ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ ICC ခုံရုံးတာဝန်ရှိပုဂ္ဂိုလ်ကရခိုင်ပြည်နယ်ကနေရွန်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်ညှိနှိုင်းမှုတွေအတွက်တာဝန်ရှိသူတွေအရေးယူခံမှာဖြစ်ကြောင်းပြောသလိုအတွေ့အကြုံများတဲ့ ICC ခုံရုံးအနေနဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုရှိလဲပြတ်ထန်းချက်နဲ့ညီကျူးလွန်သူတွေအရေးယူနိုင်ရေးဆက်ပြီးလှုပ်ဆောင်မယ်လို့ပြောပါတယ်။ ICC ကိုယ်စားလှယ်ဖွဲ့ရဲ့ခီးစဉ်ဟာပနမလေးလာတုံးတက်မှုအဆင့်ဖြစ်ပြီးစုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်တဲ့အတွက်စုံစမ်းစစ်ဆေးမှုတစုံတရာမလုပ်ခဲ့ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါ ICC ခုံရုံးကကင်တွယ်ဆောင်ရွက်မယ်အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ထားပြီးဩဂုတ်2019ဩဂုတ်စစ်တပ်နယ်မြေရှင်းလင်းရေးအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေနယ်စပ်လုံခြုံရေးစခန်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်သူတို့ကိုဒဏ်ပြန်ချေမှုန်းနဲ့စစ်ဆင်ရေးတရားဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်
အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တည်းအမကြခင်မှာရရှိဖို့အလားအလာရှိတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရော Robert Lighthizer ကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့ရေရှည်ဆစ်ဆက်ညှိနှိုင်းမှုတွေကနေအောင်မြင်တဲ့ရလဒ်တခုထွက်လာဖို့နဲ့ပတ်သက်လို့တော့သူကမပြောခဲ့ပါဘူး။သဘောတူညီချက်တစ်ခုရလာမဲ့နောက်ဆုံးသတင်းပတ်တွေပဲကိုရောက်နေပြီလို့မျှော်လင့်တဲ့အကြောင်းလဲလိုက်သေးစားကအထက်လွှတ်တော်ဗန္ဓာရေးကော်မတီကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့ဖြည့်ရှင်းရမယ့်အခက်အခဲကြီးတွေရှိနေစေဖြစ်တယ်လို့လည်းသူကပြောပါတယ်။အခုချိန်မှာတော့အောင်မြင်ဖို့မမှန်းနိုင်ဘူး။ဒါပေမဲ့ကြိုးစားနေတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကပြောပါတယ်။ကုန်သွယ်ရေးစားချုပ်တင်မှာတရုတ်ဘက်ကသဘောတူညီချက်တွေချိုးဖောက်ရင်အမေရိကန်ဘက်ကသွင်းကုန်ကွန်ပြန်ပြီးတော့ချမှတ်နိုင်ရေးခွင့်ပြုမဲ့စီကံချက်မျိုးထည့်သွင်းဖို့အမေရိကန်ဘက်ကရည်တည်ဆောင်ရွက်သွားမယ်လို့လည်းသူကထပ်လောင်းပြောဆိုသွားပါတယ်ရှင်
။ကမ္ဘာတဝန်းမှာအမျိုးသမီးတွေနိုင်ငံရေးမှာပုံမပေါဝင်လာတာကိုတွေ့ရပေမဲ့တဖြည်းဖြည်းသာတုံးနေတာဖြစ်ကြောင်း IPU နိုင်ငံတကာလွှတ်တော်အမများအဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။2019မှာ2016ကနေဆိုင်တရားခံနိုင်မဲ့တိုးလာတာဖြစ်ပြီးအမျိုးသမီးလွှတ်တော်အမက24ရာခိုင်နှုန်းလောက်ဖြစ်လာတယ်လို့အမျိုးသမီးဝန်ကြီးကတော့ဘယ်တော့နဲ့ကမှမတူဘဲ27ရာခိုင်နှုန်းနဲ့အများဆုံးဖြစ်လာတာတွေ့ရတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။တကယ်တော့ဥပဒေပြုလွှတ်တော်အမအားလုံးရဲ့85ရာခိုင်နှုန်းဟာအမျိုးသားတွေဖြစ်ပြီးတော့ကျမတို့အားလုံးအတွက်အမျိုးသားအများပြားကဥပဒေတွေပြဋ္ဌာန်းနေတယ်လို့ကုလသမဂ္ဂအမျိုးသမီးရေးအမှုဆောင်ဒါရိုက်တာကပြောပါတယ်
။ဒ internet website World Wide Web ဟာမတ်လ12ရက်နေ့မှာ230ပြည့်ခဲ့ပြီဖြစ်ပါတယ်1989ခုနှစ်မတ်လ12ရက်နေ့မှာဗြိတိန်ကွန်ပျူတာပညာရှင် Sir Tim Berners-Lee က World Wide Web ဖြစ်လာမဲ့အစိုးပြုချက်တစ်ခုကိုသူ့ရဲ့အလုပ်ရှင်ဖြစ်တဲ့သုတေသနအဖွဲ့အစည်း European Organization for Nuclear Research တန်တင်သွင်းခဲ့တာဖြစ်ပါတယ်ရှင်
ဗုဒ္ဓဘုရားနေနေခင်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တူကပြောပြသွားတာပါရှင်အခုတော့သတင်းစွာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေတိမ်းနဲ့ချီအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်တာဝန်ရှိသူတွေအနေနဲ့အရေးယူခံရလိမ့်မှာဖြစ်တယ်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတာဝန်ရှိသူကအခိုင်အမာပြောကြားလိုက်ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတပ်သားလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့အင်္ဂါနေ့ကစတင်တွားရောက်ကြည့်ရှုခဲ့တဲ့ ICC ရှေ့နေချုပ်ယုံကိုစလေအဖွဲ့ခီးစင်နဲ့ပတ်သက်လို့မက်ရှလ၁၇ရက်နေ့ကဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါကိုစလေအဖွဲ့ကိုဦးဆောင်ခဲ့တဲ့ ICC ခုံယုံတာဝန်ရှိပုဂ္ဂိုလ်ဖာကီဆိုမိုချိုချိုကိုကတော့အတွေ့အကြုံတွေအများကြီးရှိထားတဲ့ ICC ခုံယုံအနေနဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုမရှိလဲပြဋ္ဌာန်းချက်တွေနဲ့အညီမြန်မာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် As long as the judges grant the prosecutor the authority to investigate then
ရာဇဝတ်ကြီးတွေအနေနဲ့ရှေ့နေချုပ်အရာရှိကိုစုံစမ်းစစ်ဆေးဖို့တရားဝင်ခွင့်ပြုထားရွေးဒီရှေ့နေချုပ်အနေနဲ့စုံစမ်းစစ်ဆေးမှာပါတခုရှိတာကမြန်မာနိုင်ငံဟာICC ခုံရုံးဖွဲ့စည်းဖို့သဘောတူတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတာမရှိလို့ဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့ ICC ရှေ့နေချုပ်ယုံနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်လို့စတဲ့အချက်တွေက ICC ကိုအဟန့်တားဖြစ်စေမှာမဟုတ်ပါဘူးစုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာတော့ကျွန်တော်တို့အတွက်အခက်အခဲနှဲငယ်ရှိနိုင်တယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးအရင်ကကျွန်တော်တို့ရင်ဆိုင်ခဲ့ဘူးပါတယ်ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုတွေမပါဝင်ဘဲနဲ့တောင် ICC အနေနဲ့ဆက်လက်လှုံ့ဆော်သွားနိုင်ခဲ့ပါတယ
်ဒါပြင်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်ချင်းနေကျုပ်ဖာတိုဘန်ဆိုဒါအနေနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးတန်တိတ်ထန်ချထားကြောင်းဖာကီဆိုမိုချိုချိုကိုကအခုလိုပြောပါတယ
် The prosecutor and her office and all her staff are committed to ensuring that this process leads to its
ချင်းနေကျုပ်သူ့ရဲ့ရုံးပါဝင်ဝန်ထမ်းအလုံးအနေနဲ့အခုလိုဆောင်ရွက်မှုဟာတရားမျှတမှုရရှိရေးဥတည်ဖို့အခိုင်အမာဆုံးဖြတ်ထားပါတယ်။အတိဒုက္ခခံစားနေကြတဲ့ရိုးညာတွေအတွက်တာဝန်ခံမှုတာဝန်ယူမှုတွေရှိရေးရှင့်နေကြုံအနေနဲ့ဥတည်လှုပ်ဆောင်နေပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ရှိတဲ့လူတွေကိုအရေးယူပြစ်ပေးနိုင်အောင်လဲရှင့်နေကြုံအနေနဲ့ဆောင်ရွက်မှာပါ။
ICC ရှင့်နေကြုံယုံကိုယ်စားလှယ်အဖွဲ့ရဲ့ပနမလေးလာတုံးတက်မှုအစဉ်နဲ့ပတ်သက်လို့ဖာကီဆိုမိုချိုချိုကိုကသတင်းတော့တွေကိုရှင်းပြရမှာအခုလိုကြီးမားပြင်းထန်လာတဲ့ရာဇဝတ်ကျူးလွန်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတဲ့အစဉ်ကိုလေးလာတုံးတက်တာဖြစ်ကြောင်းအခုလိုပြောပါရစေ
It is all about individual responsibility the people who are responsible the people who
ဒါတွေအလုံးဟာလူတူချင်းစီရဲ့တာဝန်ယူမှုနဲ့ပတ်သက်ပါတယ်တာဝန်ရှိတဲ့သူတွေညွှန်ကြားချက်ထုတ်တဲ့သူတွေအမိန့်ပေးတဲ့သူတွေဒီလိုရာဇဝတ်ပြစ်မှုတွေကျူးလွန်အောင်တခြားအကြောင်းအရာတွေအထောက်ကူပြုဆောင်ရွက်ပေးသူတွေအားလုံးပါဝင်ပါတယ်
။ဒါ့အပြင်အခုကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာပနမလေးလာတုံးတက်မှုအစဉ်ဖြစ်ပြီးစုံစမ်းစစ်ဆေးတဲ့အစဉ်မဟုတ်ကြောင်းလည်းဖာကီဆိုမိုချိုချိုကိုကပြောပါရယ
်။ A preliminary examination is not an investigation but an assessment of the Rome Statute criteria to decide
ပနမလေးလာတုံးတက်မှုဆိုတာစုံစမ်းစစ်ဆေးတာမဟုတ်ပါဘူး။ဒါပေမဲ့လည်းအရေးယူဖြေရှင်းမှုတွေလိုအပ်တဲ့အခြေအနေတွေကိုဆုံးသစ်ဆေးမှုလုံမလားဆိုတဲ့ဆုံးဖြတ်ချက်ချဖို့ Rome Statute အချက်ပါတဲ့အတိုင်းအကဲဖြတ်ဆောင်ရွက်ဖို့ကတော့အကြောင်းအရာခိုင်ခိုင်လုံလုံရှိထားပါတယ်။အဲဒါကြောင့်ရှေ့နေကျုပ်ရုံးရဲ့လှုပ်ထုံးလုံနည်းအရာအခုခီးစဉ်မှာကိုယ်စားလှယ်အဖွဲ့အနေနဲ့တက်တဲ့အထောက်အထားတွေစုဆောင်းတာဒါမှမဟုတ်တခြားဆုံးသစ်ဆေးမှုမျိုးဆောင်ရွက်တာတွေမလုပ်ခဲ့ပါဘူး။
မြန်မာဘက်ကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နှင်ထုတ်ခဲ့တယ်ဆိုတော့ပြစ်မှုကျူးလွန်မှုကိုတရားစီရင်ပိုင်ခွင့်ရှိကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလကအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက် ICC ရှေ့နေချုပ်ဖာတိုဘန်ဆိုရာကအချက်လက်တွေကိုစတင်လေ့လာစုံစမ်းနေတာဖြစ်ပြီးအခု ICC ကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့ပထမဆုံးအကြိမ်ဖြစ်ပါတယ် ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေတဲ့အတွက် ICC အနေနဲ့နယ်မြေစီရင်ပိုင်ခွင့်အာဏာနဲ့အညီအရေးယူနိုင်ရေးနည်းလမ်းတွေရှာဖွေနေတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရရောမြန်မာစစ်တပ်ကပါ ICC ခုံရုံးကကင်တွယ်ဆောင်ရွက်မဲ့အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်2019ခုနှစ်ဩဂုတ်လကအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေနယ်စပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်သူတို့ကိုတံပြန်ချေမှုန်းနဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအဖြစ်သာမြန်မာဘက်ကတုံ့ပြန်ပြောဆိုထားပါတယ်ပြီးခဲ့တဲ့လကတော့ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက် ICJ ခေါ်နိုင်ငံတကာတရားရုံးကနေစစ်ဆေးအရေးယူဖို့အဆိုပြုထားပါတယ်ရှင်ဟုတ်တယ်ဘူးနဲ့နည်းနည်းချင်း BOA မြန်မာပိုင်းအစီအစဉ်လေးကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မနေ့ကအခုဒီ Washington DC မြို့တော်မှာ Rohingya အရေးထောက်ခံမှုပြသတဲ့နေ့ဖြစ်ပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကိုရိုင်းသတင်းသွားယူတဲ့ကိုသိန်းထိုက်ဦးကနေဆက်ပြီးတော့တင်ပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဂျမ်းဘက်တက်ခဲမှုတွေနောက်ပိုင်း Rohingya မွတ်စလင်တွေပေါ်စစ်တပ်ကနှိပ်စက်ညှဉ်းပန်းမှုတွေကို General Site လူမျိုးတုံးတပ်ဖြတ်မှုအဖြစ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကပြည်ခဲ့တဲ့ဒီဇင်ဘာလမှာတပ်မတ်မဲခွဲတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအထက်လွှတ်တော်မှဒီကိစ္စကိုမဲခွဲဆုံးဖြတ်နိုင်ခြင်းအတည်ပြုနိုင်ခြင်းမရှိတဲ့အတွက်အထက်လွှတ်တော်အမတ်တွေကိုတွေ့ဆုံပြီးတိုက်တွန်းသွားမယ်အကြောင်းရိန်ဂျာရေးထောက်ခံမှုပြသတဲ့လှုပ်ရှားမှုနေ့အဖြစ်ဥဆောင်လှုပ်ရှားနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Fake Coalition အဖွဲ့ကြီးရဲ့ကြီးကဲအီမန်မာလစ်မိုဂျာဟစ်ကပြောပါတယ်။
So we have the message of humanity.which will be taking to each senator
ဒါချင်းစာနာမှုဆိုင်ရာသတင်းစကားတစ်ခုကိုကျွန်တော်တို့နဲ့တွေ့ဆုံတဲ့ထက်လွတ်တော်အမတ်တိုင်းကွန်ဂရက်လွတ်တော်ကတာဝန်ရှိသူတိုင်းကိုကျွန်တော်တို့ပြောဆိုတိုက်တွန်းသွားမှာပါကဘာမှာချင်းဝက်ပိုင်းဆိုင်ရာဥဆောင်လမ်းပြဖြစ်တဲ့အမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံအတွင်းကဖိနှိပ်ခံပြည်သူတိုင်းရဲ့အရေးကိုဒီထက်ပိုပြီးထောက်ခံပေးဖို့ကျွန်တော်တို့တိုက်တွန်းသွားမှာပါ
မြန်မာအစိုးရဘက်ကတော့ရခိုင်ဒေသပြည်ပခအတွင်းလူမျိုးတုံးတက်ဖြတ်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မမှန်တဲ့အကြောင်းညင်းဆိုထားသလိုခိုင်လုံတဲ့အထောက်ထားပြောဖို့လည်းတောင်းဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုလူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်အစိုးရအနေနဲ့လည်းဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်။တစ်ချိန်တည်းမှာအမေရိကန်အစိုးရအနေနဲ့လည်းရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချုပ်ဖောက်မှုတွေကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်သုံးလုံးခြင်းမရှိတဲ့အတွက်တက်ကြွလှုပ်ရှားသူတွေကသုံးဖို့ဖိအားပေးနေကြပါတယ် Fake Coalition ဖွဲ့ကြီးရဲ့ GK Iman Malik Mujahid ကတော့အထက်လွှတ်တော်မှမဲခွဲဆုံးဖြတ်နိုင်ခြင်းမရှိတာကအထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ချောင်းဆိုပြီးအခုလိုပြောပါတယ
် Party နှစ်ရလုံးကကော်မတီတွေအထက်လွှတ်တော်နိုင်ငံခြားရေးကော်မတီနဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအလားတူဆုံးဖြတ်ချက်တွေချထားပါတယ်ဒါပေမဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းမရှိပါဘူး။အဓိကကတော့အထက်လွှတ်တော်အမတ် Mitch McConnell ကြောင့်ပါ။အထက်လွှတ်တော်အမတ် Mitch McConnell အနေနဲ့ဒါကိုအလေးနက်ထားဖို့လိုပါတယ်။ဒါကိုမဲခွဲဆုံးဖြတ်ဖို့လိုပါတယ်
။ရိုဟင်ဂျာရေးလှုပ်ရှားမှုကိုထောက်ခံကြောင်းပြသတဲ့နေ့ဆိုပေမဲ့လည်းဒီကနေ့ခန်းနာမှာကချင်ကရင်ချင်းစတဲ့တိုင်းရင်းသားအဖွဲ့တွေလည်းပါဝင်ပါတယ်။လွှတ်တော်မဟောင်းဒူးလည်းဖြစ် Oregon Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဦးရွှေမောင်ကတော့တခြားတိုင်းရင်းသားလူမျိုးစုတွေရဲ့နေနာချက်တွေကိုလည်းထက်လွှတ်တော်အမတ်တွေကိုတင်ပြသွားမယ်လို့ပြောပါတယ
်အဓိကကျွန်တော်တို့ဒီနေ့ဒီပြောလို့ရတဲ့ရည်ချက်ကအခုမြန်မာနိုင်ငံမှာလက်ရှိဒီဖြစ်ပွားနေလို့ပေါ့နော်ဒီကချေလူမျိုးပေါ့ဆင်ကြာလူမျိုးပေါ့ချဲလူမျိုးကငယ်လူမျိုးအားလုံးပေါ်မှာဒီကျူးလွန်နေတဲ့ဒီလူသားမျိုးနွယ်ပေါ်မှာကျူးလွန်နေကြဆွေးမှုတွေတော့ဘာသာရေးနှိမ့်ကွမှုတွေတော့လူမျိုးရေးနှိမ့်ကွမှုတွေလက်တန်းပြီးတော့အကုန်လုံး agent ဆိုတာအတူတူနေနိုင်နိုင်ဖို့အတွက်ကျွန်တော်တို့ပူးပေါင်းအဖြစ်တစ်ခုရှာဖို့အတွက်ဒီမှာဒါတော့ဖြစ်ပါတယ်
သူတော်မတ်တင်နဲ့တွေ့ဆုံမဲ့အမေရိကန်ပြည်ထောင်စုကချင်တိုင်းရင်းသားအစည်းအရုံးကချင် National Organization ရဲ့ဥက္ကဋ္ဌဆနတ်နော်ဒယူကတော့ကချင်တိုင်းရင်းသားရေးကြည်ပရောက်ကချင်တိုင်းရင်းသားတွေထူးသဖြင့်လူငယ်တွေပို့ပြီးတော့ပါဝင်လာဖို့ရည်ရွယ်ပြီးတော့သူအခုလိုရောက်လာတာလို့ဆိုပါတယ်
တော်ရဲ့နောက်ဆက်မဆက်ဖြစ်ပြီးတို့အနေနဲ့အမေရိကန်နိုင်ငံမှာနေတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့ဥပဒေကိုလက်တော်မှတ်ပြီးတို့တို့နဲ့မိတ်ဆက်ပြီးရဲ့ရွေးချယ်လာပါတယ်ဒီမှာနေတဲ့အချိန်မှာလက်တော်မှတ်ပြီးနဲ့မိတ်ဆက်ပြီးရဲ့အချိန်မှာတို့နောက်လာမယ့်အချိန်မှာကျွန်တော်တို့ကချင်းလူမျိုးတွေအတွက် advocate လုပ်နိုင်အောင်တို့မိတ်ဆက်ပြီးရဲ့အစီအစဉ်တွေကိုလည်းကျွန်တော်တို့
အခုလိုရဝင်ကြာရေးထက်လွတ်တော်မတ်တီနဲ့တွဲဆောင်စီယုံမဲ့လှူရှားမှုကိုဦးဆောင်တဲ့အဖွဲ့အစည်းကအမေရိကန်ပြည်ထောင်စုအခြေစိုက် Burma Task Force ဆိုတဲ့အဖွဲ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံမှာရှိတဲ့မွတ်စလင်အဖွဲ့အစည်း19ဖွဲ့ပေါင်းစည်းထားတဲ့ညွန်ပေါင်းအဖွဲ့လည်းဖြစ်ပါတယ်။ Rohingya Advocacy Day ဆိုပြီးရဝင်ကြာရေးထောက်ခံလှူရှားတဲ့နေ့သတ်မှတ်လှူရှားတာကဒီနှစ်ပိုင်းနေအတွင်းဒုတိယမြောက်ဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကုသိန်းထိုင်ဦးပါရှင်။နောက်ပိုင်းမှာဆက်လက်ပြီးတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးဖို့အမှုဖွင့်အရေးယူလိုက်တဲ့အပေါ်မှာမြန်မာနိုင်ငံမှာအာခရီတိုက်ဖျက်ရေးမျှော်လင့်စရာရှိမရှိဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါရဲ့ရှင်။ဒုတိယကမ္ဘာစစ်တွင်ကြာဆုံးပျောက်ဆုံးခဲ့ကြတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ကျွင်းကျန်ရုပ်လောင်းတွေလို့ယူဆရတဲ့ရုပ်ကျွင်းတွေကိုတော့မြန်မာနိုင်ငံကအမေရိကန်ကိုလွှဲပြောင်းပေးအပ်ခဲ့ပါပြီ။သကိုင်းတိုင်းအတွင်းကရှာဖွေတွေ့ရှိခဲ့တဲ့ဒီရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်တည်ဆောင်လာပြီးဖြစ်ပြီးဘယ်သူတွေဖြစ်တယ်လဲဆိုတာကိုဓာတ်ခွဲစမ်းသပ်သွားမှဖြစ်တယ်လို့လည်းအမေရိကန်ဘက်ကပြောပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဒုတိယကမ္ဘာစစ်အတွင်းပျောက်ဆုံးခဲ့တဲ့အမေရိကန်စစ်မှုထမ်းတွေရဲ့ကျွင်းကျန်ရုပ်အလောင်းတွေလို့ယူဆရတဲ့ရုပ်ကျွင်းတွေကိုအင်္ဂါနေ့မှာမြန်မာနိုင်ငံကအမေရိကန်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။အမေရိကန်ကာကွယ်ဝန်ကြီးဌာနရဲ့စစ်တုံးပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်နဲ့သခိုင်းတိုင်းဆလင်းကြီးဒေသတစ်ဝိုက်ကနေဒီရုပ်ကျွင်းတွေကိုရှာဖွေတွေ့ရှိခဲ့တာပါ။အင်္ဂါနေ့မှာအမေရိကန်ကိုတင်ဆောင်လာပြီးဖြစ်တဲ့ဒီရုပ်ကျွင်းတွေကိုတော့ဘယ်သူတွေဖြစ်တယ်လဲဆိုတာကိုသုံးသပ်ဆန်းစစ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနစစ်တုံးပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေရေးမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့ဟာဝိုင်အီကဓာတ်ခွဲခန်းမှာဆန်းသပ်မှာဖြစ်ပါတယ်။မန္တလေးမှာပြုလုပ်တဲ့ရုပ်ကျင်းတွေလွှဲပြောင်းတဲ့အခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယေကအခုလိုပြောပါတယ်
။ On this day we reaffirm our enduring commitment.To achieve the fullest possible accounting for all of our men and women who have been
killed. ချင်းသားတွေနဲ့စစ်တွင်းပြဆုံးခဲ့ရတဲ့မျိုးသားတွေမျိုးသမီးတွေအားလုံးအတွက်ရှာဖွေရေးကိုတက်နိုင်မလို့ဆွမ်းကုံဆောင်ရွက်သွားမယ်။ကျွန်တော်တို့ရဲ့ခိုင်မာတဲ့တန်တိတ်ထံကိုဒီကနေ့မှာထပ်ပြီးတော့တည်ပြုလိုက်ပါရစေ။ပြည်တော်စုမြန်မာနိုင်ငံကနေဒီရုပ်ကျွင်းတွေကိုလက်ခံပြီးအမိမြေကိုပြန်လည်တည်ဆောင်မှာပါ။သူတို့ကိုပြန်ပြီးတည်ဆောင်သွားနိုင်တာကြောင့်ကြာဆုံးခဲ့ကြရတဲ့မိသားစုတွေကလရှိခံစားခဲ့ရတဲ့စိတ်ဝိညာဉ်တွေကိုတက်တာသွားစေလိမ့်မယ်လို့လည်းပြောလဲပါတယ်
။အခုရှာဖွေတွေ့ရှိထားတဲ့ရုပ်ကျွင်းတွေကတော့1944ခုနှစ်ဖေဖော်ဝါရီလကအမေရိကန်တပ်ဖွဲ့ဝင်9ဦးလိုက်ပါလာတဲ့ B-25G လေယာဉ်ပျက်ကျမှုနဲ့ပတ်သက်မယ်လို့လည်းယုံကြည်ထားကြပါတယ်။1946ခုနှစ်မှာလေယာဉ်ပျက်တည်ရှိတဲ့နေရာကိုစုံစမ်းစစ်ဆေးနိုင်ခဲ့ပေမဲ့လည်းရုပ်အလောင်းတွေကတော့ရှာမတွေ့ခဲ့သေးတာပါ။ရှာဖွေဆိုင်ရာကျွမ်းကျင်သူဒေါက်တာMegan Tomasita Coscrip Hanandek ကအခုလိုပြောပါတယ
် Well historical information and records from the time of the loss incident indicate that this cargo
သမိုင်းဆိုင်ရာအထောက်အထားတွေမှတ်တမ်းတွေအရပို့ဆောင်ရေးလေယာဉ်ကအဲ့ဒီချိန်ကဒီဒေတာမှာပြတ်ကျခဲ့ရတယ်ဆိုတာကိုပြတ်သားနေပါတယ်ပို့ဆောင်ရေးလေယာဉ်ဘယ်မှာပြတ်ကျခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးအချက်အလက်တွေရရှိဖို့အတွက်ဒေတာကန်တွေမျက်မြင်သက်သေတွေနဲ့စုံစမ်းရေးအဖွဲ့ကသွားပြီးတွေ့ဆုံမေးမြန်းခဲ့တာတွေရှိတယ်လို့သမိုင်းအထောက်အထားအချက်အလက်တွေရှိထားပါတယ
်ပထမနဲ့ဒုတိယကမ္ဘာစစ်အတွင်းအမေရိကန်12,000ကျော်ပျောက်ဆုံးနေတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းအမေရိကန်စစ်မှုထမ်း632ဦးတို့မြန်မာနိုင်ငံမှာပျောက်ဆုံးခဲ့ပြီးအများစုကလေတပ်ကဖြစ်တယ်လို့လည်းအမေရိကန်စိုးရရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်တုံးပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ကမြန်မာနိုင်ငံတွင်ပျောက်ဆုံးခဲ့တဲ့စစ်သည်တွေကို2003-2004ခုနှစ်မှာရှာဖွေခဲ့ခြင်းကတော့လေတပ်တပ်ဖွဲ့ဝင်9ဦးရဲ့ရုပ်ကျဉ်တွေကိုတွေ့ရှိခဲ့ပြီး2010ပြည်နှစ်မှာအမေရိကန်ပြည်ထောင်စုကအာလင်တန်အမျိုးသားစစ်သင်ကျိုင်းမှာမြှုပ်နှံခဲ့ပါတယ်။1944ခုနှစ်ကဂျပန်တို့ပစ်ချခဲ့ပုံရတဲ့အမေရိကန် C-47 စစ်လေယာဉ်က ကချင်ပြည်နယ်မြောက်ပိုင်းမှာပြစ်ချခဲ့တာဖြစ်ပြီးအမေရိကန်စစ်သည်တွေပျောက်ဆုံးခဲ့တာပါဒီနောက်မှာတော့မြန်မာနိုင်ငံတွင်ပျောက်ဆုံးစစ်သည်ရှာဖွေမှုရပ်ဆိုင်သွားပြီး2012ခုနှစ်အမေရိကန်နိုင်ငံဆိုင်ဝန်ကြီးဟီလာရီကလင်တန်ရဲ့တမိုင်းဝင်မြန်မာနိုင်ငံခီးစဉ်အတွင်းပျောက်ဆုံးစစ်သည်တွေပြန်လည်ရှာဖွေရေးကိုတောင်းဆိုခဲ့တာပါအဲ့ဒီနောက်2013ခုနှစ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနစစ်တုံ့ပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီရဲ့အစီအစဉ်နဲ့မြန်မာနိုင်ငံတွင်းမှာပျောက်ဆုံးခဲ့ရတဲ့အမေရိကန်စစ်သည်တွေကိုဆက်ပြီးတော့ရှာဖွေနေတာဖြစ်ပါလေရှင်
။မတ်သိန်ကီထိုက်ပြောပြသွားတာပါ။ဒီကနေ့တနင်္ဂနွေနေ့တုန်းကအီသီယိုးပီးယားလေကြောင်းကပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်နဲ့အမျိုးအစားတူတဲ့လေယာဉ်တစ်စီးအင်ဒိုနီးရှားမှာပြတ်ကျခဲ့တာအချိန်9လတောင်မကြာသေးပါဘူး။ဒါကြောင့်ဒီလေယာဉ်အမျိုးအစားရဲ့လုံခြုံစိတ်ချရမှုပေါ်စိုးရိမ်မှုတွေရှိလာနေပြီးကမ္ဘာတဝန်းမှာရှိတဲ့လေကြောင်းလိုင်းတချို့ကဒီလေယာဉ်အမျိုးအစားတွေကိုမပြန်တမ်းပဲရပ်ထားကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတွေကတော့ဒီလေယာဉ်အမျိုးအစားတွေပြန်တမ်းနေမှုကိုမရပ်သေးပါဘူး။ VOA သတင်းတောက် Zeldika Holt ရဲ့သတင်းကိုကိုကျောင်းလင်းကပြောပြမှာပါရှင်။
Ethiopia လေကြောင်းလိုင်းက Boeing 737 MAX 8လေယာဉ်တနင်္ဂနွေနေ့ကပြတ်ကျခဲ့လို့လေယာဉ်ပေါ်မှာပါသွားသူအလုံးတိတ်ဆုံးခဲ့ကြပါတယ်။ဘာကြောင့်အခုလို့ပြတ်ကျရသလဲဆိုတာကိုအခုချိန်ထိမသိနိုင်သေးပါဘူး။လေယာဉ်ပြန်တမ်းပြီးမကြခင်မှာပဲလေယာဉ်မှုကအရေးပေါ်ချက်ပြခဲ့တာဘာကြောင့်လဲဆိုတာကိုကြွက်ကျင်သူတွေကအဖြေရှာနေကြတော့မှာပဲ။ဗြိတိန်နိုင်ငံကလေကြောင်းပြန်တမ်းမှုလုံခြုံရေးဆိုင်ရာအကြီးအကဲ Dai Whittingham ပြောတာကတော့ Boeing 737 MAX 8ဟာအမျိုးအစားကောင်းလို့နာမည်ကြီးတဲ့ Boeing 737လေယာဉ်နဲ့လုပ်ငန်းလည်ပတ်မှုစနစ်တော်တော်ကွာခြားတယ်လို့ဆိုပါတယ
် I'm told by those who've flown it it's very nice to fly the airlines love it it's 14% 14
ဒီလေယာဉ်မျိုးအစားကိုမောင်းနှင်ဘူးတဲ့သူတွေကျွန်တော်ကိုပြောတာကတော့တော်တော်မောင်းလို့ကောင်းတယ်လို့ဆိုကြပါတယ်ဒီကြောင်းလိုင်းတွေကလည်းကြိုက်ကြပါတယ်လေယာဉ်စီစားပို့ပြီးတော့တက်တာမှုကလည်း14-15%လောက်ရှိတာကြောင့်တော်တော်စီစားတက်တာတယ်လို့ဆိုရမှာပါဒါပေမဲ့လေယာဉ်တီဆောက်ထားတဲ့စနစ်တွေနဲ့ပတ်သက်ပြီးမေးခွန်းထုတ်နေကြပါတယ်ပြောင်စုလေကြောင်းပြန်တမ်းရေးစီမံခန့်ခွဲမှုအဖွဲ့ကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်း Boeing ကုမ္ပဏီကတိကျလိုက်တာပြီးလေယာဉ်ကိုတိဆောက်ရတာပါအဲဒါကြောင့်ဒီလေယာဉ်တွေဟာခွင့်ပြုချက်နဲ့လုပ်ထားတဲ့လေယာဉ်တွေဖြစ်ပြီးသတ်မှတ်ချက်တွေကိုလိုက်နာပြီးတိဆောက်ထားရတဲ့အပြင်နမူနာအစမ်းပြန်တမ်းမှုတွေလည်းလုပ်ပြခဲ့ရတာပါလို့ပြောခဲ့တာပါတနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းရဲ့ Boeing 737 MAX 8လေယာဉ်ပြတ်ကျမှုမှာလူ159ဦးသေဆုံးခဲ့ရပါတယ်ပြည်ထောင်အော်တိုဝါလာတုန်းကအင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်အတွင်းအမျိုးအစားတူ Boeing 737 MAX 8လေယာဉ်ပျက်ကျမှုမှာလူ189ဦးသေဆုံးခဲ့ရပါတယ်။အဲဒီတုန်းကလည်းလေယာဉ်ပြန်တမ်းပြီးတော့မိနစ်ပိုင်းအတွင်းပျက်ကျခဲ့တာပါ။အဖြစ်ပျက်ခြင်းကခက်ဆင်ဆင်ဆိုပေမဲ့လည်းပျက်ကျရတဲ့အကြောင်းရင်းကတူးလိမ့်မယ်လို့တော့ပြောလို့မဖြစ်နိုင်တဲ့အကြောင်းလေကြောင်းပြန်တမ်းမှုဆိုင်ရာကြွမ်းကျင်သူတူဖြစ်တဲ့ John Strickland ကပြောပါတယ
် Accidents are so complex there can be so many factors
ဒီမတော်တဆဖြစ်မှုတွေကတော်တော်ခက်ခဲရှုပ်ထွေးတတ်ပြီးအကြောင်းရင်းတစ်ခုဒါမှမဟုတ်တော်တော်များတဲ့အကြောင်းရင်းတွေကြောင့်လည်းဖြစ်နိုင်ပါတယ
် Indonesia မှာပြတ်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာကြောင့်အခုလိုဖြစ်ရသလဲဆိုတာကို Indonesia စုံစမ်းစစ်ဆေးသူတွေကအဖြေရှာမရသေးပါဘူးဒါပေမဲ့လည်းဒီလိုပြတ်ကျခဲ့ပြီးတဲ့နောက်ပိုင်း Boeing ကုမ္ပဏီကလေကြောင်းလိုင်းတွေစီကိုပို့တဲ့အကြောင်းကြားစာထဲမှာတော့လင်းရဲ့စပိုင်းဆိုင်ရာအချက်ပေးမှုစနစ်မှားယွင်းပြီးတော့အချက်ပေးလိုက်တာကြောင့်လင်းရင်ဥဆိုင်ပြီးထိုးဆင်းသွားတာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီဖြစ်ပျက်နောက်ပိုင်းဒီလိုအခြေအနေတွေကြုံလာရင်လင်းရင်မှုတွေဘယ်လိုလုံဆောင်ကြမလဲဆိုတော့သတိပေးချက်တွေရှိလာခဲ့ပါတယ်။အီသီယိုးပီးယားမှာလင်းရင်ပြတ်ကျခဲ့တာကြောင့်အီသီယိုးပီးယား၊စင်ကာပူ၊တရုတ်၊ပြင်သစ်၊အိုင်ယာလန်၊ဂျာမနီ၊ဩစတြေးလျ၊အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေက Boeing 737 MAX 8လင်းရင်ပြန်သတ်မှုတွေအားလုံးကိုယာယီရပ်ဆိုင်းထားပါတယ်။ဥရောပသမဂ္ဂနဲ့အိန္ဒိယနိုင်ငံတွေကလည်းသူတို့ရဲ့လေကြောင်းပိုင်နဲ့အတွင်း Boeing 737 MAX 8လေယာဉ်တွေကိုပြန်တမ်းခွင့်ပိတ်ပင်လိုက်ကြပါတယ်။အဲဒါကြောင့်ကနေဒါလေကြောင်းလိုင်းကလန်ဒန်ကိုပြန်တမ်းမဲ့ခီးစဉ်တွေတော်တော်များများဖျက်သိမ်းလိုက်ရပါတယ်။ Boeing 737လေယာဉ်အမျိုးအစားက1969ခုနှစ်မှာစပြီးတော့ထုတ်လုပ်ခဲ့တာပါ။ကမ္ဘာမှာအသုံးအများဆုံးခီးစဉ်တင်လေယာဉ်အမျိုးအစားဖြစ်ပါတယ်။ Boeing 737 MAX 8လေယာဉ်အမျိုးအစားကတော့2019ခုနှစ်မှာထုတ်လုပ်ခဲ့တာပါအီသီယိုးပီးယားလေယာဉ်ပြတ်ကျခဲ့ပြီးတော့နောက်တည့်ရက်တနင်္လာနေ့မှာပဲ Boeing ကုမ္ပဏီရဲ့ stock share ဈေးတွေဟာ100%လုံးကျဆင်းသွားပါတယ
်ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ဒါပြင်အခုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
စခါရီအကြတော့လေပဲအာဂရီလိုက်ဆမ်မူတက်ကြီးကော်ပိုရှင်ကလမ်းလွှဲနေပြီဆိုကျွန်တော်တို့သိရှာဥပမာအားဖြင့်လေဗရန်ကရှိနေပါလေဒေါ်ကင်အေးကိုတရားဆိုတော့ဒီပ
ါဒါကတော့အာဂရီတိုက်ဖြတ်ရေးမျှော်လင့်ချက်အလားအလာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါဒါအပြင်ကျွန်မတို့နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြမှာပါမြန်မာနိုင်ငံကူးလက်မှတ်တွေမှာဗီဇာတုံးအတုတွေလှုပ်ပေးနေတဲ့မြန်မာနိုင်ငံသားပွဲစားတအုပ်ကိုနိုင်ငံကူးလက်မှတ်တွေနောက်ထိုင်းမြန်မာတစိမ့်အတူတုံး20ကျော်နဲ့အတူထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနကွန်ဖနုံခရိုင်စံဖန်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားအသက်40အရွယ်မျိုးထွေးကိုထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကမတ်လ10ရက်နေ့ကဖမ်းဆီးခဲ့ကြောင်းထိုင်းလာဝကအရာရှိတွေကမတ်လ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မျိုးထွေးနေထိုင်နေတဲ့အခန်းအတွင်းကိုစစ်ဆေးရမှာတော့တက်တေကန်ထိုင်းနဲ့မြန်မာတစိမ့်တုံးအတုပေါင်း20ကျော်နဲ့ဗီဇာတုံးအတုထုဗီဇာမြန်မာနိုင်ငံကူးစာအုပ်တွေအပြင်မြန်မာနိုင်ငံကူးစာအုပ်အစ်စ်တွေကိုပါဖမ်းမိခဲ့တာပါ။ဒါအပြင်အလုသမားတွေအတွက်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကထုတ်ပေးတဲ့စာအုပ်တွေကိုပါတွေ့ရှိခဲ့ရကြောင်းဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့ထိုင်းလာဝကရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်။အခုလိုဖမ်းဆီးနိုင်ခဲ့တာဟာမြန်မာနိုင်ငံသားတွေရဲ့တိုင်ကြားချက်အရဖြစ်ပြီးဗီဇာအထုလုပ်နေတဲ့ပွဲစားတရားခံမျိုးထွေးဟာထိုင်းနိုင်ငံအတွင်းနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးစာအုပ် Passport ဗီဇာတက်တန်းတွေကုန်တဲ့အခါမှာတန်ရုံးကိုသွားကြရမလို့ပဲသူကနေတစင်လှုပ်ဆောင်ပေးနေတာဖြစ်ပါတယ်။ဒီဗီဇာတုံးအထုတွေကိုကင်ဆောင်ထားတဲ့မြန်မာရှစ်တောင်းလို့သမားတွေဟာထိုင်းလာဝကရုံမှာရက်90တုံးလာတဲ့ချိန်မှာတက်တန်းတုံးမှုတွေလက်မှတ်ထိုးရတာတွေလုပ်ရပါတယ်။အဲ့ဒီအချိန်မှာတက်ဆိုင်ရာဝန်တန်းတွေကစစ်ဆေးတဲ့အခါမှာတော့အတုတွေမှပြီးသွားခဲ့ပြီးမြန်မာနိုင်ငံသားတွေဟာဗီဇာတုံးအထုမှုနဲ့တရားစွဲဆိုခံခဲ့ရပါတယ်။ဗီဇာတုံးအထုတွေလုပ်ပေးနေတဲ့ပွဲစားကိုဖမ်းဆီးခဲ့ပုံကိုလည်းလာဝကအရာရှိကပြောပြပါတယ်။ဗီဇာတုံးအတုတွေလို့တင်ကမကင်းဖြစ်နေကြတဲ့မြန်မာနိုင်ငံသား6ဦးကထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကိုအကြောင်းကြားတိုင်ကြားခဲ့ပြီးတဲ့နောက်တန်ရုံးအရာရှိတွေရဲ့တောင်းဆိုတင်ပြချက်အရထိုင်းလာဝကကဒီအမှုကိုစုံစမ်းစစ်ဆေးခဲ့ရမှာဗီဇာတုံးအတုတွေဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဆက်လက်ဖော်ထုတ်ခဲ့တာပါဒီနောက်တရားခံဗီဇာပွဲစားကိုလည်းဖမ်းဆီးခဲ့ပါတယ်တုံးအတုလို့သူမျိုးထွေးကိုဖမ်းဆီးနိုင်ခဲ့တဲ့အပြင်နောက်တရားခံတဦးဖြစ်တဲ့အသက်39နှစ်အရွယ်ကိုကျော်ဆိုသူကိုလည်းစမစခွန်ခရိုင်ပြည်မှာဖမ်းဆီးနိုင်ခဲ့ပါတယ်။ဗီဇာပွဲစားတွေဟာမြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးစာအုပ်မှာထိုင်းဗီဇာနဲ့အလုပ်လုပ်ခွင့်လက်မှတ်ဝတ်ပါမစ်စာအုပ်တွေအတွက်မြန်မာငွေနဲ့ဆိုရင်12သိန်း၊ဘတ်ငွေနဲ့ဆိုရင်တော့2000ခွဲအထိအခကျင်းငွေယူပြီးလုပ်ပေးနေတာပါ။အခုဆိုရင်တော့ဗီဇာအတုတွေနဲ့ပတ်သက်လို့2019ခုနှစ်ကနေစတင်ပြီးထိုင်းအနာပိုင်တွေကဖမ်းဆီးတာဟာအမှု၄ဖို့ခန့်ရှိပြီဖြစ်ပါတယ်ရှင
်။မအေးမှာပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။တက်မတော်ရဲ့ကြီးမားလာတဲ့စီးပွားရေးလုပ်ငန်းကညီညာရေးနဲ့ဒီမိုကရေစီကိုဟန်တာနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ Global Witness အဖွဲ့က Paul Donowitz ရဲ့ဆောင်မကို Frontier မြန်မာမှာဖတ်ရပါတယ်။တက်မတော်ရဲ့အင်တန်ကြီးမားတဲ့စီးပွားရေးအရင်းမြစ်တွေ၊သယံစတာထုတ်ရေးလုပ်ငန်းတွေကိုဆော့ချနိုင်ရေးဟာမြန်မာနိုင်ငံပဋိပက္ခတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေအဆုံးသတ်ရေးအတွက်အရေးပါတဲ့အစီအပိုင်းဖြစ်တယ်ဆိုတာကိုဧည့်သားထားတာပါ။တဘာဝသယံစတာထုတ်ရေးမှာစစ်တပ်ရဲ့အကျိုးစီးပွားအများအပြားရှိနေခြင်းဟာတိုင်းရင်းသားတွေနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေပြင်းထန်သောလူခွင့်ရေးချိုးဖောက်မှုတွေကိုအပြည့်အမြောက်ဖြစ်စေတယ်ဆိုပြီးပြီးခဲ့တဲ့တနင်္လာရုံးကကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားရန်ဟီလီကအစီရင်ခံစာတင်သွင်းခဲ့ပါတယ်။ကချင်ရှမ်းတနင်္သာရီဒေသတွေမှာကြောက်စိမ့်နဲ့သတ္တုတူဖော်ရေးလုပ်ငန်းတွေ၊ကြရပညာစစ်ထုတ်လုပ်ရေးလုပ်ငန်းတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းထောက်ပြထားတယ်လို့ဆိုပါတယ်။တိုင်းသားဒေသတွေကသယံစတာတွေကိုစစ်တပ်နဲ့ဆက်ဆက်တဲ့လူတစုကထင်းသလိုထုတ်ယူခွင့်ရနေတာဟာဒေသခံတိုင်းရင်းသားတွေခံပြင်းတော့တာဖြစ်စေတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာကြောက်စိမ့်တခြားကြောက်မြဲတာနဲ့တခြားသတ္တုလုပ်ငန်းတွေကိုလေဝကြီးအုပ်ထားတဲ့ဥပိုင်း limited နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကတဆင့်အစိုးရတည်ဝင် budget ကခွင့်ပြုငွေအပြင်အင်ပတန်ကြီးမားတဲ့ဝင်ငွေကိုရရှိနေတဲ့အတွက်ဒီမိုကရေစီရေးကိုအဟန့်တားဖြစ်စေပြီးအရေးယူအပြစ်ပေးခံရခြင်းမရှိပဲရဇဝမှုတွေကိုကျွလွန်နိုင်အောင်အာဏာကိုတိစောက်ထားနိုင်တယ်လို့ဆိုပါတယ်စစ်တပ်ဟာသယံစတာတွေကိုသူတို့ကိုယ်တိုင်လုပ်ဒါမှမဟုတ်သူတို့ထောက်ခံတဲ့လက်နက်ကိုင်အဖွဲ့တွေခရိုနီတွေဒါမှမဟုတ်အပြည့်အဖွဲ့တွေကိုလည်းပဲခွဲပြေးတယ်လို့ဆိုပါတယ်ဒါကြောင့်ရေးစစ်တည်တံ့ခိုင်မြဲတဲ့ဖွံ့ဖြိုးမှုနဲ့လူခွင့်ရေးကိုထောက်ခံအာမပေးတော့ပဲအဲ့ဒီသက်ဆိုင်ရာအဖွဲ့အစည်းတွေစီကိုပဲအကျိုးအမြတ်တွေကအလုံးအရင်နဲ့ရရှိတော့ပါတယ်ရန်ဟီလီဟာ Global Witness အဖွဲ့ရဲ့စတင်ဖော်ထုတ်လိုက်တဲ့စုံစမ်းစစ်ဆေးမှုပေါ်အခြေခံပြီးဒီကိစ္စတွေကိုတင်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပြီးပူးပေါင်းလှုပ်ဆောင်နေသောရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုမလုပ်ကြဖို့ရန်ဟီလီရဲ့တိုက်တွန်းချက်ကိုလည်း Global Witness ကအလေးအနက်ထောက်ခံကြောင်းရေးသားထားပါတယ်။စစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားအထူးသဖြင့်သယံစတာကဏ္ဍမှာစစ်တပ်ရဲ့အကျိုးစီးပွားကိုပုံမှုအလေးထားပြီးစောင့်ကြည့်နေတယ်ဒီကန္တရမှာစစ်တပ်ရဲ့အောက်သာလွှမ်းမှုကိုဆွတ်ချနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးတို့အတွက်ရလကောင်းထွက်ပေါ်နိုင်တယ်လို့လည်းရေးသားထားပါတယ်စစ်တပ်ဟာအရသာအစိုးရချမှတ်ပေးရဲ့ဘတ်ဂျက်ငွေအပေါ်မှာသာပီခိုရက်တီစင်ပြီးဒီလိုလုံ့နိုင်ခြင်းအပြင်တယံဇတာထိန်ချုပ်ရေးကိုအလုံးညှိနှိုင်းဆွေးနွေးရပြီးညီညာရေးသဘောတူညီချက်ရရှိဖို့အတွက်လည်းဥတည်စေနိုင်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
ဒါကတော့ဦးကျော်စန်းသားကောက်နှုတ်တင်ပြသွားတာပါရှင်။အခုဆက်လက်ပြီးတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်ကတင်ဆက်မှာပ
ါ။ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေ။စာလုံးပေါင်းက pull pull ကဆွဲတာ a တခုFAST fast ကလျှင်တာမြန်တာ WONE 1ကတခုဆိုတော့လျှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူ့ကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ခုဆက်လက်ပြီးတော့ကျမတို့အင်္ဂါနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါကိုသားညူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့ဒီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အဂတိတိုက်ဖြတ်ရေးအတွက်ဘယ်လောက်များမျှော်လင့်စရာရှိနေပြီလဲအဂတိလက်စားမှုတွေနဲ့တိုင်ကြားခံခဲ့ရတဲ့ဒီတိန်းနာကြီးတိုင်ခွင့်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတော့အမှုဖွင့်ရေးယူလာပြီဖြစ်ပါတယ်ဆယ်စုနှစ်တွေနဲ့ချီအောင်လို့ဒီမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအစဉ်အဆက်မှာလက်ပေးလက်ယူမှုတွေနဲ့အသားကျနေတဲ့မြန်မာလူ့ဖွဲ့စည်းပုံဒါဆန်နမူနာပြလောက်ရတခုလိုမျိုးအပြောင်းလဲတခုရဲ့အတွက်မျောလင့်စရာတွေများဖြစ်လာပြီလားကျွန်တော်သုံးသပ်ဆွေးနွေးသွားကြဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ရှင်းနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်နောက်တူကတော့ဒီတန်လွင်နိုင်ငံသားစွမ်းရည်နှစ်တင်အစီအစဉ်ကဘုတ်အဖွဲ့ဝင်ဖြစ်တဲ့ကုဆန်နီဖြစ်ပါတယ်နှစ်ဦးစလုံးဒီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးရှင်းနေဦးသိန်းတန်းဦးကိုဖိတ်ခေါ်ကြပါလေခင်ဗျာဦးသိန်းတန်းဦးကြားပါလားခင်ဗျာ
ကြ
ားပါဟုတ်ကဲ့ပြောရမယ်ဆိုတော့ energy အစိုးရလက်ထက်မှာဒါဆိုရှင်ဒီနိုင်ငံရေးအရာအဆင့်ကြီးကြီးတာဝန်ရှိတဲ့ political appointee တယောက်ကိုပထမဆုံးအရေးယူလိုက်တယ်လို့ပြောလို့ရပါတယ်ဒီပေါ်မှာတုံ့ပြန်တဲ့လူလူကြားတွေကမျိုးမျိုးကြားပါတယ်အားရသူတွေလည်းရှိပါတယ်ကျင်းတဲ့အားရမှုရှိကြတယ်နောက်တချို့အားများတဲ့သူတွေလည်းရှိတယ်ဆိုလိုတာကကျော်စောသတင်းထွက်နေတာတလောက်ကြာပြီခုမှရေးယူရသလားတခြားကျော်စောသတင်းရှိတဲ့လူရောမစုံစမ်းဘူးလားဒါမျိုးတွေဖြစ်နေကြတယ်အားရသူကအားမရဘူးရှင်းနေဦးသိန်းတန်းဦးရဲ့အမြင်သိကြပါလေခင်ဗျာဒီချင်းဒီပေါ
်ကျွန်တော်ကတော့ဂျင်းနဲ့အားရတယ်လို့ပြောရပါမယ်အားကြည့်လေသာမူတိုက်ပြေးကော်မရှင်ကကြိုင်တွေခဲ့တဲ့ဆက်ပါတော့အတော်ကြီးတယ်ငားတယ်ပြောရပါမယ်ဒါအရေးလည်းကြီးပါလေဟိုသတင်းထွက်နေတာကြာပြီဆိုရင်လည်းကျွန်တော်တို့ကအာနာယပါတီတရက်ကခုပါတီတွေကအကြီးအကဲတယောက်ပေါ့နော်ကိုအရေးဆွဲဖို့ဆိုတော့ရုံတစ်ဖြစ်မယ်တော့မဖြစ်နိုင်ဘူးပြဒါကကျွန်တော်တို့ကြည့်ကြည့်ရမယ်ကျွန်တော်တို့ရှေ့သွားခဲ့တဲ့ဥဒိသိန်းဆိုတာလက်ထက်မှာကျုံ့ပြခဲ့တဲ့ပြဿနာတွေအများကြီးရှိတာပဲဘယ်တော့ကဘာအများကြီးပြောတယ်နိုင်ငံရေးအရာသူတို့သဘောထားကွဲလွဲတဲ့လူတွေကိုဒါလင်းသူတို့ကအပြစ်ရှာပြီးတော့မဖြစ်ဆောက်တဲ့ငွေကြီးလေးနဲ့တရားစွဲတာရှိရဒါမျိုးတွေအများကြီးပဲအခုနောက်အစိုးရတက်လာတော့ကျွန်တော်တို့ငွေတွေကိုပြန်ပြီးတော့အရစ်ကြပြန်ဆက်နေရတယ်အနေရတယ်အများကြီးပဲအဲ့ဒါလည်းနဲ့စာရင်အန်ဒီဆိုတာဒီဆိုတာပီပီရိုးရိုးဖြောင်းမြောင်းနဲ့ဒီကြောသားရင်သာမခွက်ကြဘူးလေဦးဆောင်တယ်ဆိုကျွန်တော်ထင်တယ်ဗျဒါကြံတဲ့လူရှိတယ်ဆိုတော့ဒါလည်းလာမှာပဲကျွန်တော်တို့ပြောလင့်တယ်မကြခင်မှာပဲဒီအကောင့်တွေနဲ့တခုတော့ရှိတယ်ကော်မရှင်နဲ့လောက်ရတာဖြစ်တဲ့အခါကျတော့ဥရီအနဲ့အညီတဲ့လိုက်နာရတယ်အချက်လက်ခိုင်မာဘူးလေလို့အဲ့ဒီအခြေအနေမှာဖြစ်တော့ကျွန်တော်ကတော့ထောက်ခံတယ
်ဦးတင်းဆောင်ပြောသွားတဲ့ထဲမှာခုနိုင်ငံရေးပါတီဝင်ချင်းချင်းရေးယူတာပေါ့နော်အခုကျွန်တော်တခုနေနဲ့ထောက်ပြချင်တာကကော်မရှင်နဲ့ပတ်သက်လို့ဥပဒေမှာအခန်း7အထွေထွေမှာ65ကာကြီးထဲမှာနိုင်ငံရေးရာထူးလက်ရှိဖြစ်သူကိုတရားစွဲဆိုရန်ဖြစ်ပါကပြောင်းစုဆိုရဖွဲ့ရဲ့သဘောတူညီချက်ဖြင့်ကော်မရှင်ကထုတ်ပြသောကြိုတင်ခွင့်ပြုချက်ရယူရမည်လို့ဆိုထားပါတယ်ဆိုလိုတဲ့သဘောကတော့ကော်မရှင်ကအခုလိုမျိုးဒီ political appointee တွေကိုအရေးယူရမယ်ဆိုလို့ရှိရင်ပြောင်းစုဆိုရဖွဲ့တမနာရဲ့ခွင့်ပြုချက်ရရမယ်ဆိုတဲ့သဘောတော့စောင့်ပါတယ်ခင်ဗျာတမနာကတော့ appointee လုပ်တာပေါ့လေဒါမှမဟုတ်ကော်မရှင်ကတခုခုရေးယူရမယ်ဆိုရင်တော့တမနာခွင့်ပြုချက်ယူရမယ်ဆိုတဲ့သဘောကဒါကနည်းနည်းအုပ်ချုပ်ရေးဘိုင်းကလွှမ်းနေတယ်လို့ယူဆလို့မရဘူးလားလွတ်လပ်မှုတော့ရှိရလားခင်ဗျအ
ဲ့လိုပြောလို့တရားဦးရဘိုင်းတော့လည်းဆိုတော့ဒါတော့လုံထုံးလုပ်ပြီးပါပဲဒီဟာကသူကပြည်သူဝန်ထမ်းသဘောဖြစ်တာဟုတ်ဗျာကျွန်တော်တို့ရာဇဝတ်ကျင့်သုံးဒီဥပဒေတဲ့ဒီတရားမှကျင့်သုံးပါလေရှိပြီးသားဒီပြည်သူဝန်ထမ်းကိုယူဆောင်ရမယ်ဆိုရင်ကိုကျွန်တော်တို့ကကြိုတင်ပြီးတော့နိုတစ်စာပေးရတာတရားမှဆိုရင်ပြည့်မှုဆိုလို့ရှိရင်လည်းသူ့ရဲ့ယာရီအစင်တန်းအလိုက်သက်ဆိုင်ရာအာဏာပဲအဖွဲ့အစည်းကိုဟိုကျွန်တော်တို့ခုပြနေတောင်းရပါတယ်ဒါလုံထုံးလုံးပြီးတည်းရှိနေတာ။ရာဇတ်ကြီးမှလည်းရှိပြီးသားပဲ။ရာဇဝတ်ကျင့်သုံးမှလည်းရှိတယ်။အုပ်ချုပ်မှုအာဏာပိုင်အဖွဲ့ကိုအခွင့်ပြုပိတ်တော့မယ်ဆိုတာပုံမှန်နည်းလမ်းတစ်ချက်လုပ်တဲ့လုပ်ရတစ်ခုပါပဲ။ဒီအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ကဆွမ်းမှုတယ်ဆိုပြောလို့ရပါဘူး
။ကျွန်တော်တစ်ဆက်တည်းမြင်ကြတာကအရင်တုန်းကလည်းဒီပြောစုဝင်ကြီးတချို့ဒါနဲ့ပတ်သက်ပြီးတော့ကြော်စော်သတင်းထွက်ခဲ့မှုတွေဒါပေမဲ့လည်းအတိအကျမစုံစမ်းနိုင်တာလည်းဖြစ်ရင်ဖြစ်မှာပေါ့နော်။သူတို့ယာရုကထုတ်ပြန်လိုက်တဲ့သဘောမျိုးပဲဆောင်ခဲ့ပါလေ။အဲ့တော့အခုအချိန်တွေကတော့ဝင်ကြီးချုပ်တယောက်လုံးကိုထောင်ထဲမှာထည့်လိုက်ပြီခင်ဗျာ။အဲ့တော့အချင်းတွေကပြောမယ်ဆိုရင်ဒီ energy အစိုးရကလည်းဒီ outlet စားမှုတိုက်ဖြတ်မယ်ဆိုတဲ့ကြွေးကြော်ပြီးတော့ပြောထားတာရှိတော့ပို့ပြီးတော့မျှော်လင့်စရာတွေများရှိလာပြီလားတခြားနိုင်ငံကြီးကလုပ်ပိုင်ခွင့်ရှိတဲ့လူတွေကိုရောအရေးယူနိုင်တဲ့အလားလားဦးသိန်းသိန်းရဲ့အမြင်သိကြပါလဲ
ကျွန်တော်တို့မျှော်လင့်နေဗျလက်တလုံးမှာကိုကျွန်တော်ကပြောနိုင်တာ၃ခုရှိတာပေါ့နော်ဒါဆိုတော့တင်းတားကြီးတိုင်းကဒါဝင်းကျုပ်ကိုဖြစ်သွားပြီတခါတည်းအကြတော့လည်းပဲအဂတိလိုက်ဆမ်းမှုတက်ပြေကော်မရှင်ကလမ်းလွှဲနေတယ်ဆိုကျွန်တော်တို့သိရှိရဥပမာအားဖြင့်လေဗရန်ကချစ်ပြီးပါတယ်ဒေါ်ကင်အေးကိုတရားစွဲတော်မူကအဂတိလိုက်ဆမ်းမှုတက်ပြေဤဥတွေနဲ့ပတ်သက်တယ်ဆိုကျွန်တော်မထင်ဘူးဒါမျိုးတွေတွေ့တယ်အဲ့ဒါအပြင်ကျွန်တော်တို့လက်ရှိရထားတဲ့သတင်းတွေထဲမှာသတ္တဝင်ဝန်ကြီးဌာနကထိတ်တန်းအရာရှိကြီးတွေကဒီရွှေတူးတဲ့ကော်မတီတွေကနေပြီးတော့သူတို့အိမ်တွေရဲတိုက်လို့အိမ်ကြီးတွေဆောက်တဲ့အခါမှာပိုက်ဆံတွေတောင်းတာတွေဒီကိုခိုင်းတာတွေစတဲ့အချက်တွေပြီးတော့အတိအကျတိုင်တားထားတာရှိတယ်ဆွတ်သေးနေတယ်အဲ့ဒါတွေလည်းကျွန်တော်တို့ပြောနေတယ်ဗျာအဲ့ဒါတွေလည်းမကြိုက်ရင်ပေါ်လာလိမ့်မယ်တခြားအနက်ထွက်နေတဲ့ဒီစားရေးရှိတယ်ဒါတော့အရေးကြီးတယ်ဖြစ
်ကျွန်တော်ကုဆန်နီကိုဖိတ်ခေါ်ကြပါလေခင်ဗျာကျွန်တော်ခုနပြောလို့ဒီမြန်မာနိုင်ငံမှာလက်ရှိအပြောင်းလဲတစုံတရာပေါ့ဒီ NLD အစိုးရတက်ပြီးတဲ့ကာလမှာဒီလူဖွဲ့စည်းတစ်ခုလုံးကလည်းဒီဆယ်စုနှစ်နဲ့ချီပြီးတော့လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တယ်အဲ့တော့ တကယ်တမ်းဒီအာဒီလက်စာမှုတိုက်ဖြတ်ရေးအတွက် NLD ဆိုရလည်းသူတို့လှုပ်သွားမယ်လို့ပြောပါတယ်ခင်ဗျာ။အဲ့တော့ဒီအချိန်မှာဆိုရလည်းတာဝန်ရှိလားအချိန်တရားလုံးကစနစ်ကြောင်ဖြစ်နေတာလားလူပုဂ္ဂိုလ်ကြောင်ဖြစ်နေတာလားဘလူအချိန်ကြောင်လို့မြင်ပါလဲခင်ဗျာ။လက်ရှိလည်းဖြစ်နေတဲ့အချိန်လေးရှိနေတာ哦
။ကျွန်တော်ကတော့မြင်တာတော့လူတော်များလည်းပြောနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံကပြည့်ပြည့်ချစားမှုတွေကတော်တော်လေးကိုသာကြပြီးတော့ပုံမှန်လိုဖြစ်နေတယ်ပေါ့နော်။အရင်တော့ကတော့မပွင့်လင်းတဲ့ဖြည့်ဆိုးရခဲ့ဖြစ်လာတော့ကျတော့ဒီလိုအချိန်ပြည့်ချစားမှုတွေကျွန်တော်တို့ကကြိုက်ကြဲဖို့ရည်ရည်ဖို့ဆိုတာတွေကတော်တော်လေးကိုဖက်ခဲလာပေါ့။ဒီကွန်းလင်းလာတဲ့အချိန်မှာတော့ကျွန်တော်တို့အရင်ဆိုးရပေါ့နော်ပရမလွတ်တော်တရားပရမဆိုးရတော့ကလည်းပြောကြတာပေါ့လေအဲ good governance clean government ဆိုပြီးပြောတယ်ဒါပေမဲ့အဲ့ဒါတွေကတိတိယောက်ယောက်မလုံနိုင်ဘူးပေါ့နော်ဒါသဘောတရားတွေပြောသွားတယ်ဆိုတော့အခုလိုမျိုးလောက်တာကတော့ကျွန်တော်တို့ကျူးကျူးတယ်ပေါ့ရေးယူမှုတစ်ခုတည်းကိုကျွန်တော်တို့ကလုံးလို့မရဘူးပေါ့ကျွန်တော်နိုင်ငံကကြံစည်နာကပါလဲဆိုတော့ဒီဆရာနာချင်းစနစ်အောင်မှရှိကြတာရယ်စီမံခန့်ခွဲမှုအမှားတွေပေါ့ဒါကိုတော့ကျွန်တော်တို့ထိပ်ပိုင်းအရင်တော့ကစစ်စစ်ကောင်းဆောင်တွေကလက်ခံရတယ်ဒါပေမဲ့ဒီဟာကိုထုတ်ပြောတယ်သူတို့မပြောတဲ့ဟာတစ်ခုရှိတယ်ကျွန်တော်နိုင်ငံရဲ့ဒီရပြဿနာကစီမံခန့်ခွဲမှုလွဲမှားမှုနဲ့အကျင့်ပြတ်ချစားမှုအကြီးကျယ်ဖြစ်ခဲ့တာပေါ့နော်အဲ့တော့ကျွန်တော်တို့ကအောက်ဆုံးဝင်တဲ့ကသာထိပ်ပိုင်းဝင်တဲ့အင်းကြီးတွေတကယ်ကိုဝင်ကြီးဌာနဝင်ကြီးတွေလိုလူမျိုးတွေကကျွန်တော်စားခဲ့တဲ့ဟိုတုန်းကလည်းသူအကြီးကျယ်တာတွေကလုပ်ခဲ့တယ်ဒါဒီပြဿနာကြောင့်ကျွန်တော်တို့တိုင်းပြည်ကဖြစ်နေတာအဲ့တော့ဒီအကျင့်ပြတ်ချစားမှုကိုတားကြနေရဲဆိုတာဥစ္စာကြီးကလည်းမှန်တယ်တော့မှန်တယ်ဒါကိုကျွန်တော်တို့ကကျုပ်ကိုပြပြရမယ်ပြောင်းလဲရမယ်ပေါ့နော်အခုကတော့တက်လာတာကပြည်သူဆိုးရတက်လာတယ် energy ဆိုးရတက်လာတယ်ဆိုတော့ energy ဆိုးရရင်လည်းမဖြစ်မနေကျူးကျူးဆာဆာလောက်ရမှာဒီ anti corruption နဲ့အခု commission ဖွဲ့ထားနေတဲ့ commission ရဲ့လုံလုံလုံးကြီးတွေကောင်းရမှာဖြစ်တယ်လို့ကျွန်တော်တို့ရှိနေတဲ့အဟောင်းတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုဖြတ်မလဲဆိုတဲ့အချက်တွေတော့ရှိရပါလိမ့်မယ်။ဘာမှလည်းဒီကိစ္စတွေကဖြစ်နေတာကတော့တစ်နှစ်ကို $10 trillion လောက်ကိုအကြီးလိုက်စားမှုရှိတယ်ဆိုတာကကမ္ဘာမှရဲ့ဒီညာကျေးဒီမှာလည်းရှိတယ်ဒီကမ္ဘာလုံးကြီးဒီရရှိအခိုင်အုံးလောက်ကဆိုတာ corruption ဖြစ်နေတယ် corruption တစ်ခုဖြစ်တယ်ဆိုရင်နောက်ကနေပြီးတော့တိုးတက်ခုပြမှုဆုပ်ယုပ်မှုတွေကနှစ်ခု၃ခု၄ခုကနေပြီးတော့၅ခုဖြစ်အောင်မှုအစပေါင်းများစွာဆိုတာရှိနေတာပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးလုပ်ရမယ့်အနေအထားတော့ဖြစ်လာပြီပေါ့ဖြစ်တဲ့အခါကျတော့အခုလိုမျိုးအရေးယူမှုတွေလိုတယ်စုံစမ်းစစ်ဆေးမှုတွေလိုတယ်ဒီလို commission တွေနဲ့လောက်တာလို့ဒီလိုအခြားသောပြည်ပြောင်းလဲမှုတွေအများကြီးကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့
ဟုတ်ကဲ့ energy အစိုးရအနေနဲ့ကတော့အောက်တိလက်စားမှုတိုက်ဖြတ်ရေးတွေပါပြီးတော့သူတို့ဆောင်ရွက်နေတာရှိရဲ့ commission ဖွဲ့ပြီးရေးယူလာရှိတော့တကယ်တမ်းဒီအောက်တိလက်စားမှုဖြစ်စင်မှာအရေးကြီးတဲ့ good governance ဆိုဟာမျိုးအတွက်သူကအစိုးရဖွဲ့အုပ်ချုပ်ရေးစစ်စစ်မှာဆောင်ရွက်တာမျိုးတွေရောလက်တွေ့မှာရှိပါလားခင်ဗျာ
တိုင်ကြားလို့ရတာတွေဖြစ်လာတယ်။ဒါလူတို့နဲ့တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံတာတွေဖြစ်လာတယ်။ဒါကကျွန်တော်တို့ကောင်းတဲ့အနေထားပေါ့။ဒါပေမဲ့အများကြီးတော့ကျွန်တော်တို့လူသေးတယ်လို့မြင်တယ်ပေါ့နော်။နောက်တစ်ခုကကျွန်တော်ဝန်ထမ်းတွေကိုလာစားတိုးပေးကြတယ်။ဒါကတော့ဆိုရမယ့်အကလုံးတိုးပေးကြတယ်။ဒါကလည်းကျွန်တော်တို့ corruption ကိုဆော့ချတာဒီကြီးပေါ့။တခြားသောဟာတွေတော့ကျွန်တော်တို့လုပ်ဖို့လူနေတယ်လို့မြင်တယ်ပေါ့နော်။အဓိကကတော့ခုနပြောတဲ့ကိုယ်လင်းမြင်တာမှုရှိဖို့ဆိုတဲ့အခါမှာလုံးလုံးလုံးလေးစနစ်ဒီပေါ့။ယာလူကြီးကြီးရတဲ့လူ၊လောက်ပတ်ကြီးကြီးရတဲ့လူခုနပြောတဲ့ဝန်ကြီးချုပ်ဆိုတာအတိုင်းဒေသကြီးမှာကြီးတယ်မှာဝင်ကြီးချုပ်တို့မျိုးတွေဒီကမကပြည်တော်စုဝင်ကြီးတွေအဲ့လိုမျိုးလူမျိုးတွေမှာလောက်ပိုင်ခွင့်တွေများတဲ့အတွက်စနစ်တွေပြောင်းရမှာပေါ့နော်ပွင့်လင်းမြတ်တာမှုရှိတယ်ကျွန်တော်တို့ transparency ဖြစ်တဲ့အားတွေရှိရမယ်ကျွန်တော်အလွယ်တကူသိရှိစုံစမ်းနိုင်ရမယ်ဒီကလုံလဲလုံနေကြတယ်ပေါ့နော်ဒီဆိုရမှာလည်းလုံနေပါပြီ right to information ဆိုတဲ့ဟာဒါနဲ့သိပြီးတော့အလားအလာတော့မကောင်းသေးဘူးလို့သုံးသပ်ကြတယ်ပေါ့နော်ဒီဥပဒေတွေကလည်းနောက်တစ်ခုကကျွန်တော်တို့ရှိပြီးသားဖြစ်တဲ့ရန်ကလွတ်တော်ရဲ့နိုင်ငံရေးအင်အားစုတွေပြည်သူရဲ့မီဒီယာရဲ့ပေါ့ပြည်သူဆိုတဲ့နိုင်ငံကျွန်တော်တို့ကရက်ဖက်ဖွဲ့ပြီးပြပါဒီလူတွေကနေပြီးတော့ဒီဟာတွေနဲ့ပတ်သက်ပြီးအလွယ်တကူသိရှိစုံစမ်းနိုင်ခွင့်လည်းကျွန်တော်တို့ရှိရမယ်ပေါ့နော်နောက်တစ်ခုကတော့ကျိုးပြီးစနစ်တွေပေါ့ဒါကကျိုးပြီးစနစ်တွေရှိပြီးတော့ကက်ကဲနေတဲ့အခြေအနေတွေရှိနေမယ်ဆိုရင်ဒီပိုစီဂျာတွေမှာကက်ကဲနေမယ်ဆိုရင်ဒီရင်ကျွန်တော်တို့ကမလူလားတဲ့စနစ်ကိုကျွန်တော်ဖြုတ်ပြရမယ်။ဒါပြီးထိရောက်တဲ့စနစ်တွေပြန်ပြီးတော့အစားထိုးပြရမှာ။ထိရောက်တဲ့စနစ်ဆိုတဲ့နေရာမှာခုနပြောတဲ့ဒါကိုအကာအကွယ်ဖြစ်နိုင်တဲ့စနစ်မျိုးတွေပေါ့။နောက်တစ်ခုကအခုကျွန်တော်ကဘာမှနိုင်ငံက invention တွေရှိတယ်။2005ခုနှစ်ကစပြီးတော့ဒီ anchor တို့ပါလို့ရှိတယ်ပေါ့နော်။ UNCAC ဆိုရဲအခု2013ခုနှစ်ကမှသူကနိုင်ငံတော်ပြ30ဖြစ်လာပြီ။အဲ့တော့ကျတော့အဲ့ဒီမှာပါလေပါလေဆိုတော့နိုင်ငံတိုင်းကနေပြီးလိုက်နာရမယ်ဟာအစိုးရတွေကလိုက်နာရမယ်ဟာဒီဒီလိုကြီးကွာခြားမှုတွေ banking ကိစ္စတွေအဲ့ဒါကတနင်္ဂနွေနေ့တနင်္ဂနွေ government to government လုပ်တဲ့ကိစ္စတွေမှာကျွန်တော်တို့စနစ်တွေရှိတယ်ပေါ့နော်။အဲ့ဒီစနစ်တွေကိုတော့ကျွန်တော်တို့ဖြစ်လာသေးဘူးဥပဒေတွေတည်ကဲနေပေါ့။နောက်တစ်ခုကနော်နည်းပညာဆင်းရဲတဲ့ဟာတွေရှိလာမယ်။ဒါကကတော့ online banking လို့ဟာလို့ဒီ public to government system ကိုကျွန်တော်ပြောင်းရမယ်။အဲ့ဒါကမရှိသေးဘူးကျွန်တော်တို့ရှိမှာ finance နဲ့ပတ်သက်တဲ့ဟာတွေနောက် legal framework တွေမှာပြောင်းရမှာရှိတယ်။ law enforcement ကျွန်တော်ပြန်လုပ်ပြရမယ်။နောက်တစ်ခုကအဲ့ဒီတကယ်ကိုတရားမျှတ
ကတဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်တဲ့ rule of law ဖြစ်ဖို့ရည်လည်းအဲ့ဒါကြီးလည်းဆက်ဆက်နေတာပေါ့ကျွန်တော်တို့ဒီအရာတွေကိုမလုပ်နိုင်နေနဲ့ဆိုရင်တော့ကျွန်တော်တို့ဘာမှဖြစ်အောင်မှုကအားနည်းမယ်ပေါ့နော်ဒီလိုမျိုးမှာ
ဟုတ်ကဲ့ကျေးဇူးပါတော်တော်လေးဆုံးလေးလောက်ဆရာလေးအများကြီးရှိပါတယ်ခင်ဗျာကျွန်တော်တို့ရှင်လေးအလှည့်ပေးကြပါလေအရင်ဆုံးဥရှိပါဆွေးနွေးမိန်းမလို့ရပါတယ်ခင်ဗျာ
ကျွန်တော်ကတော့ဒီပါဟိုဆွေးနွေးကျေဆိုရတဲ့ဒီအာရဗီနဲ့ပတ်သက်ပြီးတော့ပြောကြပြီးတခုပြောစောစောကဆရာမျိုးပြောပါခဲ့အထက်မှာလည်းရှိတယ်အများကြီးကြံပါသေးတယ်ဆိုတဲ့အထက်မှာအဓိကတော့ပါလဲဆိုတော့ဒီလိုနိုင်ငံနဲ့ပတ်သက်တဲ့ဇာတုကြီးကြီးတွေကိုကျွန်တော်ဒီလိုကြိုက်ခွင်မဲ့ပတ်မှာကြတော့ဘယ်လိုအတိုင်းဓာတ်ကြီးကနေလဲဆိုတော့အဲ့ဒီဇာတုကြီးကြီးရဲ့ဘယ်လောက်အတိုင်းဓာတ်ကြီးပေါင်းလောက်ကလေးဆိုတာပဲမှာခွာပါတယ်အခုဒီနေ့ကျွန်တော်တို့တွေ့နေရတဲ့အထက်မှာကျွန်တော်လက်တွေ့တခုကျွန်တော်ပြောပြမယ်ကြိုက်တယ်လို့မရတော့ဘူးငါ့ကိုယ်ကနေဓာတ်ရီဖြစ်လို့ဘယ်လိုမကင်နိုင်လဲဆိုတော့အလုပ်ဟာလေးတခုကျွန်တော်တက်တခုပြောပြမယ
်
ဥပမာလေးနဲ့တခုပြောပြလောလောလာကျွန်တော်တို့ကြိုက်ကြည့်လာမှဒီတော့နိုင်ငံသားတော်မရတဲ့လူတွေကိုတိုင်းရင်းသားအဖြစ်ပြီးလူပေါင်း3000ကျော်ကိုကြံရည်နဲ့လောဝကာထုတ်ပြလိုက်တယ်သူတို့အပြောကလည်းလာတောင်းလို့လူကြီးမှလူလာတောင်းဆိုတဲ့ပုံထုတ်ပြလိုက်တယ်တဲ့ဒီလို3000ကျော်တိုင်ကိုလေလေကူကူဒေဝတိဆင်းပြီးတော့လုတ်ပေးနိုင်ခဲ့တဲ့အတိုင်းသာကြီးလေလေကူဒီလောဝကာဆိုတာဟာမြင်းနေရုံနဲ့အစင်ကစားပြီးတော့အရန်အဂတိကြီးကအရန်ကိုမြင့်တယ်ဆိုပြီးတော့ဒီအလုံးရဲ့ဒီနေရာတိုင်းမှာကိုကျွန်တော်တို့ကမြင့်မော်ပါပေါ့လေနာမည်ကြီးနေတဲ့ဌာနကူကလူပေါင်း3000ကျော်ဟာရပင်ရခဲ့တဲ့အစင်မုတ်တဲ့လူ3000ကျော်ကိုလုတ်ပေးမယ်လို့သူတို့ဂတိကဝန်နဲ့လုတ်ပေးပြီးတော့ဒီအရေကိုအထက်ထက်ကကျွန်တော်တို့တိုင်ခဲ့ကြတယ်တိုင်ခင်မဲ့လေဘယ်သူမှအရေးကြီးမဲ့တိုင်နေမရှိဘူးဖြစ်နေတယ်မရှိဘူးလားဆိုတဲ့ဒီမှာအဒေသခံကပြဆိုလာကြည့်တော့ဒီအဒီဒေသကတော့အမှန်ကသူတို့ကဘယ်လိုမျိုးတွေပါသူတို့ဒီကတိုင်ရင်သားမရသေးပါဘူးဆိုတော့အမှန်ကတက်တည်နေပြတယ်ဒါမဲ့ခိုက်တုံးမျိုးရှိဘူးဆိုတော့သူတို့ကိုလည်းပြီးတော့အထက်အဆင့်ကလည်းပြီးတော့တာဝန်ယူပြီးတော့ဖြည့်ဖြည့်ပေးနေတဲ့ပုံကွာရှိနေတယ်ဘယ်လိုလဲလဲမှာဆိုဝန်ကြီးကသူတို့ဒါတွေကိုအလုံးကိုသူကလူတာဝန်ယူပါတယ်ဒါတွေကမမှားယွင်းဘူးလို့ပြောတော့လေဒီလိုဒီကတော့အလုံးမှားပါတယ်လို့ထောက်ပြနေတော့လေအခုအပေါ်ပိုင်းသူ့ရဲ့အထက်အပေါ်ပိုင်းကနေပြီးတော့ကျွန်တော်တို့အကြီးအခုချင်းမကြည့်ဘူးမကြည့်တော့ကျွန်တော်တို့ဘာကြောင့်ကြည့်လဲဆိုတဲ့အချိန်မှာလောလောလည်ကြည့်မယ်လို့ဆိုရင်ကျွန်တော်တို့ရဲ့ဒီအစိုးရထဲမှာဟောအလုံးရဲ့ဒီအလုံးရဲ့အမြင်မှာအလုံးရဲ့ပြောနေကြတယ်အစိုးရနှစ်ဖက်ဟောဂျင်းစားစီဆိုတာပါတယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်တို့လောက်ဝကဆိုတာကျွန်တော် energy အစိုးရမဟုတ်ဘူးမဟုတ်ဘူးဆိုတော့ဘာကြောင့်ကြိုက်ကြရခက်နေတယ်လဲဆိုတဲ့အချိန်မှာစောစောကနေပြီးတော့တနေ့သားယူဝင်ရုပ်ကိုကျွန်တော်အကြီးကြီးနိုင်တယ်ဆိုတော့လေဒီလောက်ဝကကိုကြတော့အရင်ဆုံးမ်းချင်တော့မလုပ်ဘူးဆိုတဲ့ဟာဒီဘာကွာနေတယ်လဲဆိုတာအဲ့ကျွန်တော်လောက်ခံ
ဟုတ်ကဲ့
ကျွန်တော်လောက်ခံဆိုတာဘယ်အဖြစ်လာလဲဆိုတဲ့ပိုင်းကအများကြီးမြင်လာတဲ့ပိုင်းရှိတယ်နော်အပေါ်ပိုင်းမြင်လာတယ်အဲ့တော့အဲ့ဒီအပလီတခုကိုကန်ဒီရှင်းမဲ့ပိုင်းမှာဘယ်လိုပဲပြောပြောလုံးဝတင်းရှင်းတဲ့လူပါတာလေးသူကဖြည့်ရှင်းနိုင်တယ်အခုကျွန်တော်အရင်ယူလိုက်တဲ့တရင်သားကြီးကိုအရင်ယူတဲ့လူဒီအဂတိကဲလို့နော်အရင်ယူတဲ့လူမှာဘာကြောင့်လဲဆိုတော့အဂတိမကဲပါလေနောက်ွယ်ရဲ့ပါရှိတယ်လို့ဆိုတော့မသိနေတဲ့ပိုက်ကကျွန်တော်နိုင်ငံမှာအများကြီးရှိတ
ယ်။ဟုတ်ကဲ့ဦးချစ်ပါတူတူနေချက်ပါ။ဒါ
ကလည်းဒါနဲ့ဆက်ပြတော့။လောလောလတ်မှာကျွန်တော်တို့နိုင်ငံထဲမှာဒီအပတိနဲ့ပတ်သက်တဲ့ချိန်မှာကျွန်တော်တို့ကဒီဝန်ထမ်းတွေမွေးရပါဆွေးနွေးတရားလို့ဖြစ်နေကြတဲ့ချိန်မှာလောလက်ရှိနေထားတဲ့လုပ်ငန်းတွေထဲမှာဒီအဒီမိုကရေစီအစိုးရလောလတ်ဆိုရတဲ့ချိန်မရောက်သေးတဲ့အစိုးရတစ်ခုမှာတော့ဖြည့်ဖြည့်အောင်နဲ့ပြီးတော့အလုံးအနေရာတိုင်းမှာကျွန်တော်တို့တိုက်ပြီးချင်းချင်းလို့တော့ဖြစ်မှာလို့တော့ကျွန်တော်မြင်နေတာဒီတော့
ဟုတ်ကဲ့ကျွန်တော်နောက်ထပ်တော့ရှိသူဖိတ်ခေါ်ကြပါလေဦးတန်းမောင်ပါဒီတိုင်းမှာရှိဦးတန်းမောင်ဆွေးနွေးလို့ရပါတယ်မင်းများလို့ရပါတယ
်ဟိုအဲ့ဒီတိုင်တန်းတဲ့လူလိုက်တဲ့ဟာကိုဒီလိုစေးရဆေးဆေးပြီးတော့အရေးလွယ်တာဒါပထမဦးတစ်ခေါက်ပဲကျွန်တော်တတမှာကြုံမှုပါတယ်ကျွန်တော်ဆေးအာနာရှင်လက်ထက်တုန်းကလည်းမန္တလေးတိုင်းမှာတိုင်မှုပါတယ်သာဒီဦးသိန်းဆိုင်လက်ထက်ကလည်းတိုင်မှုပါတယ်တိုင်တော်တော့ရဲမင်းကြီးတို့ဝင်းကြီးတို့တိုင်ပါတယ်ကျွန်တော်အတိုင်ခံရလို့ဆိုခေါ်ဆက်ချာနဲ့တုံးလျောင်းခေါ်ဆက်ချာပါဟို SBR ခေါ်ဆက်လိုက်ဥပဒေခေါ်ဆက်လိုက်တရားရေးခေါ်ဆက်လိုက်ဆက်ပြီးတော့ဘာမှမလုပ်ကြောင်ထိုးထားရတယ်ပြီးတော့အဲ့လူတွေဟိုဆွေးကြည့်ဆွေးရှိပြရတယ်ခုကတိတိယအနေကြီးကလုံးပြရတယ်တိတိပါတရားကလုံးပြလိုက်တယ်ဆိုတာအတိုင်ခံရတော့အကုန်လုံးမြင်ပါတယ်ခုနကကိုကြီးလာဝကအကြောင်းပြောသွားတယ်ဆိုတာလာဝကတော့ကျွန်တော်တို့ကဒါသွေးနှောတွေပါကျွန်တော်လာဝကမှာအမြဲတမ်းကျွန်တော်ကလေးတွေဆာကျွန်တော်တို့ကကျွန်တော်တို့ဆိုရင်လူမျိုးအာပမာထဲတာအခုကျွန်တော်တို့အိန္ဒိယထဲတယ်ကျွန်တော်သားတွေကကျွန်တော်ကလေးတွေကပါကစ္စတန်ထဲတယ်လာဝကမှာသူတို့တိတိကျကျဟိုအာဒီလိုက်ဆောင်မှုကရှိပါတယ်အာဒီလိုက်ဆောင်မှုတွေဒီရဲတွေမှာဥပဒေအကြံပေးမှာရောဆောင်ရွက်ပေးပါတရားခုံပေါ်မှာမတင်တင်တဲ့ဟာတွေပတ်သက်ပတ်သက်အကြောင်းတွေအမှုတွေဆွဲတင်တဲ့ဟာတွေတရားသူကြီးကိုခေါင်းဆိုင်အောင်လုပ်တဲ့ဟာတွေတရားရေးမှာရောတစ်ချက်လောက်ကိုလုတ်ပြပါလို့တောင်းဆိုချင်ပါတော့
ကျွန်တော်ပါအဂတိရဆောင်မှုကော်မရှင်ကလည်းအရေးယူတယ်ဒီသမရကလည်းဂျာလူကနေပြီးတော့ထုတ်ပြလိုက်ပါပြီအဲ့တော့ဒါအခုဆိုတော့တရားစီရင်ပဲရောက်သွားပြီတရားရေးကကိုမျှော်လင့်တယ်လို့လုံနိုင်ပါမလားအရေးယူနိုင်ပါမလားတရားရေးကဏ္ဍနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့အဂတိရဆောင်မှုတိုက်ခိုက်ရေးပေါ်မှာဦးသိန်းသောက်ရဲ့အမြင်သိချင်ပါတယ
်ဒီတရားစီရင်နဲ့ပတ်သက်လို့လေဒါဟိုလူတွေမကျေနပ်မှုရတဲ့ပတ်လို့ရှိကြတာပါဗျာကျွန်တော်အဲ့ဒါနဲ့ပတ်သက်လို့စနစ်တကျဟိုကိုတက်ဆုံးတော့လို့လေ့လာကြည့်တဲ့အခါကျတော့
ဒီမှာဒီတရားစီရင်တပိုင်းမှာအစိုးရဆိုအမောက်မိုက်ဆုံးချင်းကထောက်ကူတာရှုစေချင်တယ်မထောက်တဆယ်ဗျအဲ့ဒီကာလမှာခင်ညာလုတ်ခဲ့ကြတာပေါ့နော်ထောက်ကူတာကုစံကကုနေကျွန်တော်တို့ဒီစီရင်သုံးစာအုပ်ကြီးအဖွဲ့မှာဆိုရင်ဗိုလ်ချုပ်ကြီးခင်ညွန့်ကနေပြီးတော့တရားစီရင်ဘယ်လောက်ပြူကြပြည့်စည်နေတယ်သူတို့လက်ထက်မှာသူတို့ခိုင်းနေတာဆိုရေးထားတဲ့ပို့စုတဆက်ရေးထားတာကိုကျွန်တော်တို့တွေ့ရတယ် ိတဲ့အခါမှာဆေးရနာရှင်ရဲ့ဉာဏ်ဉာဏ်အဖြစ်နဲ့တရားစီရင်ရအဘုံတော်ခံခဲ့တဲ့ဥစ္စာဒီမှာပြန်ပြီးတော့တုံ့ပြန်ကြတုံ့ပြန်နေတဲ့ဒီခုနဟိုဒီဒေါတာရှင်တရားပြောတဲ့ဒီ2008ဘဝကြီးဝင်ဆရာဦးတွေကကျန်တော့တရားစီရင်ရေးမှာကျွန်တော်တို့တောင်းဆိုတဲ့တရားစီရင်တဲ့အပိုင်းနဲ့အုပ်ချုပ်တဲ့အတိုင်းပြီးကြပြီဖြစ်အောင်ရအစိုးရအဖွဲ့ကစီးကြောင်းနိုင်တဲ့အနေအထားမျိုးဖြစ်တာပါပေါ့နော်လက်ရှိအနေအထားမှာတော့ကျွန်တော်တို့ကယူယူသားသားပွင့်ပွင့်လင်းလင်းပြောရလို့ချင်းတန်မှန်အမှုတွေမှာတော့အများကြီးအခြေအနေကောင်းလာတယ်ဆိုကျွန်တော်တို့ပြောနိုင်တဲ့ဒုရအတင်အဆုံးရနဲ့ဖြစ်တဲ့အမှုတွေနော်အတုကမြေပြည်ရေးဝန်ကြီးဌာနကတကယ်လို့လုပ်တရားဆိုတဲ့အမှုတွေပါတော့ကျွန်တော်တို့အမှန်တရားပေါ်ပေါက်ဖို့အတွက်ဒါအာဂရိဆိုတာမှငွေကြေးတစ်ခုလေပြောတာမဟုတ်ဘူးဘရားဂရိလည်းရှိတာကိုကြောက်လို့လုပ်ရတဲ့ကိစ္စတွေရှိနေတော့အဲဒါကတော့ဖြစ်ပြီးတကယ်စစ်မှန်တဲ့ Federal Democracy တပ္ပရနိုင်ငံတရားနဲ့ဖွဲ့စည်းပုံတွေကပေါ်ပေါက်လာမှသာလေတရားစီရင်ကတိတိကျကျတိတိကျအားရကြီးရင်လုံနိုင်မှာလို့ကျွန်တော်ထင်တယ်
။အရင်ကအားတိလက်စားမှုကနေပြီးတော့ရေးယူခဲ့တဲ့ FTA အကြီးအကဲမှုဆိုလို့ရှိရင်လာနဲ့ချီပြီးတော့ကြာနေပါပြီ။အဲ့တော့ဒီတင်းတိုင်းအတိုင်းဝန်ကြီးချုပ်အမှုနဲ့ပတ်သက်လို့စေချာချာလွတ်လပ်လပ်နဲ့တရားရေးဌာနကကြိုက်တယ်ပေါ့နိုင်ပါမလား
။ကျွန်တော်တို့ကြိုက်တယ်လို့ပဲယူဆတယ်ဗျာ။ဘာလို့ဆိုတော့အခုကဟိုအရင်တုန်းကတော့ဒီအုပ်ချုပ်ရေးကတရားစီရင်ဝင်ဆက်ဖက်တယ်ဆိုတာရိုးနေပါပြီ။မဆက်ဖက်လည်းပဲတရားစီရင်ကအလိုက်တတိဟိုကျွန်တော်တို့ဘောင်းတော်ကြီးစိတ်တော်တိပဲလုတ်ပြရတာ။အာဒါကတော့ဒါစီအစိုးရကနေပြီးတော့မကြည့်ဘူးလေဒီလိုပဲဒီကောင်းနေတော့ထောင်နဲ့50ချလိုက်တယ်လုတ်ပြရတာ။ဒါပေမဲ့အခုချိန်နေမှာတော့ကျွန်တော်ပြန်လည်ပြောရတဲ့အကြောင်းရှိပါတယ်။သမရကနေပြီးတော့အောင်ရွက်တဲ့ကိစ္စပြောတဲ့ကိစ္စမှာတော့မကြည်နိုင်ကြတဲ့တရားသူတွေလည်းရှိပါတယ်။ဒါတရားစီရင်ဆက်ဖက်တယ်လို့ပြောကြတဲ့အပိုင်းတွေရှိတာပေါ့ဗျာ။ရှိရောဒီမှာလည်းလုတ်ကြီးကကြီးနဲ့တတိရှိတဲ့ဒါပြလူငယ်လူလက်တရားသူတွေရှိပါတယ်။ကျွန်တော်ထင်တယ်ဒီလိုကိစ္စမျိုးမှာတော့သူတို့သိနောက်ဆုံးမယ်မထင်ဘူးကြ။ဒီအဆင့်မျိုးကတော့လေကြောင်ပြောရညာစစ်တပ်နဲ့ပတ်သက်တဲ့ကိစ္စမျိုးတော့လွတ်လွတ်လပ်စီရင်ရဲနေတယ်တော့မထင်ဘူ
း။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲဒီလိုက်စီစဉ်ချိန်ဆစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဥသိမ်းတန်ဦးဦးစံနီနဲ့ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒဲဒီလိုက်စီစဉ်လို့ဒီမှာပဲကျွန်တော်ကပြပါခင
်ဗျာ။ဒါကတော့ကိုသားညုံစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒဲရိုက်လီလိုက်ပါရှင်။ထုတ်လုပ်သူကမဆုမုံပါဗုဒ္ဓဘုရားနေနဲ့ခင်ဗျိုးရီမြန်မာပိုင်းစီစဉ်ကိုဆက်လက်နားဆင်နေကြတာပါရှင်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ရှီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ကျန်တွေထိန်းချုပ်ထားတဲ့ Backus ဒေသမှာ American တွေထောက်ခံပံ့ပိုးပေးနေတဲ့တပ်ဖွဲ့တွေက IS တွေကို Rocket တွေတနက်တွေနဲ့ပစ်ခတ်နေတဲ့အတွက် IS တိုက်ခိုက်ရေးသမားအများစုပါဝင်တဲ့လူပေါင်း3000လောက်အင်္ဂါနေ့ကအဲ့ဒီဒေသကနေထွက်ပြေးခဲ့ကြပါတယ်။လင်းပြတ်ချက်လို့6လတာကာလအတွင်းလူပေါင်း350နီးပါးတိုက်ဆုံးခဲ့ရတဲ့အမေရိကန်နိုင်ငံထုတ် Boeing 737 MAX 8လင်းအမျိုးအစားတစ်ကိုမပြန်တမ်းဖို့အတွက်ပြည်ရင်းကရောနိုင်ငံတကာကပါတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတ Donald Trump အစိုးရအဖွဲ့ကခုခံပြောဆိုနေပါတယ်သမ္မတ Trump ဟာဒီလင်းအမျိုးအစားနဲ့ပတ်သက်ပြီးဆွေးနွေးမှုတွေလုပ်နေတယ်လို့သမ္မတ Enduro ကပြောပေမဲ့ဘသူနဲ့တွေ့ဆုံပြောကြတယ်ဆိုတာကိုတော့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။အင်အားနဲ့အစောပိုင်းတုန်းကတော့ Boeing 737 MAX 8 လင်းကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကသူ့လင်းအမျိုးအစားဟာလုံခြုံစိတ်ချမှုရှိတယ်လို့သမ္မတကိုပြောကြားခဲ့ကြောင်း Boeing ကုမ္ပဏီအရာရှိတွေကပြောပါတယ်။သမရအင်ဂျူအရာရှိတွေကတော့အခုလိုတောင်းဆိုမှုတွေရှိနေပေမဲ့သမရကခုခေတ်လေယာဉ်တွေဟာပြန်တမ်းဖို့ရတိတ်ကိုရှုပ်ထွေးလာနေတယ်လို့ပြောကြားခဲ့ပြီးတဲ့နောက်ပိုင်းသမရနဲ့ Boeing ကုမ္ပဏီက Dennis Muhlenberg တို့ဘာရီဆွေးနွေးတယ်ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါပြန်ဒီလိုဆွေးနွေးဖို့အတွက်ဘယ်သူကနေစတင်လှုပ်ဆောင်နေဆိုတာကိုလည်းမသိရသေးပါဘူး။ Britain ဝန်ကြီးချုပ် Theresa May နောက်ဆုံးတင်သွင်းခဲ့တဲ့EU ဥရောပတမကကနဲ့ Britain နိုင်ငံတုတ်ထွက်ရေးဆိုင်ရာသဘောတူညီချက်မူကြမ်းကိုအင်္ဂါနေ့က Britain လွှတ်တော်မှာအမတ်တွေကတခဲနဲ့ပယ်ချခဲ့ကြပါတယ်။အခုလိုသူ့အဆိုကိုလက်မခံတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းဝန်ကြီးချုပ်မေကပြောပါတယ်။ Bangladesh နိုင်ငံက Rohingya စံလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုတပတ်ကြာတော့ရောက်ကြည့်ရှုခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကအကူအစလေအဖွဲ့ဟာသူတို့ခီးစဉ်အပြီးမှာတနင်္လာနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လင်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။ ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.